Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်နိုဝင်ဘာလ12ရက်နေ့ခြားသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ခြားသပတေးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့အတူကျွန်တော်ရမထွန်းကတင်ဆက်ပေးသွားပါမယ်။American သမ္မတ Donald Trump က Washington DC မြို့နားက Arlington အမျိုးသားစစ်သည်ညံကိုတွားရောက်ပြီးဗုဒ္ဓဟူးနေ့မှာကျရောက်တဲ့ Veterans Day လို့ခေါ်တဲ့စစ်မှုထမ်းအောင်တွေကိုဂုဏ်ပြုတဲ့နေ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒီကနေ့စစ်မှုထမ်းအောင်တွေမှာအလုပ်တွေခက်တာရနာပြီးစစ်မှုထမ်းအောင်တွေကိုကျွန်တော်တို့ခုံပြူကြရပါတယ်လို့လည်းရုပ်ပိတ်ရဲ့အဖြစ်ကြေညာချက်ထုတ်ပြန်စာမှာသမ္မတ Trump ကရေးသားထားပါတယ်။စစ်မှုထမ်းအောင်ကြီးတွေကြောင့်ရင်းချမ်းရေး၊တရားဝါပြောရေးနဲ့လွတ်လပ်မှုကိုခံစားနေကြရတာဖြစ်ပြီးသူတို့ရဲ့ကျေးဇူးတွေကျွန်တော်တို့အပေါ်ထာဝရတည်ရှိနေပါတယ်လို့လည်းသမ္မတ Trump ရဲ့ထုတ်ပြန်စာမှာပါရှိပါတယ်။ပြီးခဲ့တဲ့အပတ်ရွေးကောက်ပွဲမှာအနိုင်ရသူအဖြစ်သတ်မှတ်ခံထားရသူ Joe Biden ကတော့ Pennsylvania ပြည်နယ် Philadelphia မြို့ကကိုရီးယားစစ်ပွဲအထိမ်းအမှတ်စစ်သည်ညံကိုတွားရောက်ပြီးစစ်မှုထမ်းအောင်များနဲ့အခမ်းအနားကိုတက်ရောက်ဂုဏ်ပြုခဲ့ပါတယ်။ဂုဏ်ယူပွဲဟာစစ်မှုထမ်းအောင်တွေရဲ့လေးစားစပွဲဆွန့်လွတ်ဆွစားမှုတွေကိုအသိမှတ်ပြုလေးစားမဲ့ကာကွယ်ရေးဦးစီးချုပ်ကျွန်တော်ဖြစ်လာတော့မှာပါ။ခင်ဗျားတို့ထမ်းဆောင်နေတဲ့တာဝန်တွေအပေါ်သိရှိနားလည်ပါတယ်လို့ဂျိုးဘိုင်ဒန်က Twitter မှာရေးသားခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာကျရောက်တဲ့ Veterans Day စစ်မှုထမ်းအောင်များနေ့မတိုင်မီမှာတော့သမ္မတ Trump ကစစ်မှုထမ်းအောင်တွေအားလုံးနဲ့ဆွေကျဲသူရဲကောင်းဂုဏ်ပြုပွဲရသူတွေရဲ့မိသားစုဝင်တွေအားလုံးအမေရိကန်ကအမျိုးသားဥယျာဉ်ပန်းခြံကြီးတွေကိုတသက်တာအခမဲ့ဝင်ခွင့်ပြုတဲ့အမိန့်ကိုထုတ်ပြန်ကြေညာခဲ့ပါရယ်ခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရသူအဖြစ်သတ်မှတ်ခံထားရသူဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာအသွင်ကူးပြောင်းရေးဆိုင်ရာအကြံပေးအဖွဲ့ဝင်တွေနဲ့တွေ့ဆုံပါရယ်နောက်နေ့ဇန်နဝါရီလ20ရက်နေ့ကျန်းသစ်စာချိန်ဆအပြီးမှာအမေရိကန်အစိုးရအာဏာကိုလွှဲပြောင်းရယူနိုင်ရေးစီစဉ်ဆောင်ရွက်နေတာလည်းဖြစ်ပါရယ်အမေရိကန်အစိုးရဝန်ကြီးဌာနနဲ့အေဂျင်စီတွေရဲ့လက်လောလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးလေ့လာကြည့်ရှုဖို့ကျန်းပိပုဂ္ဂိုလ်တော်များများကိုဂျိုးဘိုင်ဒန်ကခံထားပြီးဖြစ်ပါတယ်။အရေးပါတဲ့ယာတုတချို့ခံအမှုကိုနိုဘာလ26ရက်နေ့ကျေးဇူးတော်နေ့မတိုင်ခင်ကြေညာနိုင်လိမ့်မယ်လို့လည်းဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲရှုံးနိမ့်ကြောင်းဝန်ခံပြောကြားခြင်းမရှိသေးဘဲအကြိတ်နဲ့ရှင်ပြိုင်ခဲ့တဲ့ပြည်နယ်တွေကရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတရားရင်ဆိုင်ဖို့ရှောက်ထားချက်တွေတင်ပြထားပါတယ်။ပုံမှန်မဟုတ်တဲ့ဆန္ဒမဲပေးတာတွေနဲ့ပုံမှန်မဟုတ်တဲ့မဲရည်တော်မှုတွေကြောင်းသူရွေးကောက်ပွဲမှာအနိုင်မရတာဆိုပြီးပြောထားပါတယ်။အခုချိန်ထိသမ္မတ Trump ရဲ့တရားစွဲဆိုရှောက်ထားချက်အားလုံးကိုတရားသူကြီးတွေကလက်မခံပဲပယ်ချထားပါတယ်။နောက်ထပ်အများအပြားစဉ်းစားဆုံးဖြတ်ပေးဖို့လည်းရှိနေပါသေးတယ်။တစ်ဆက်တည်းမှာပဲသမ္မတ Trump နဲ့ Joe Biden တို့အကြားမဲကွာချမှုအနေငယ်သာရှိတဲ့ Georgia ပြည်နယ်ကရွေးကောက်ပွဲကျင်းပရေးထိတ်တန့်တာဝန်ရှိသူတွေကပြည်နယ်အတွင်းကမဲတမဲချင်းစီကိုလူတွေကိုယ်တိုင်လက်နဲ့အသေးစိတ်ပြန်လဲရည်တွက်ဖို့အမိန့်ထုတ်ပြန်လိုက်ပါတယ်။ဆန္ဒမဲဆွေးဆွေးပွဲ၅သန်းနီးပါးပေးအပ်ခဲ့တဲ့ Georgia ပြည်နယ်မှာဂျိုးဘိုင်ဒန်ကသမ္မတထရမ့်အပေါ်မဲပေါင်း 14,112 မဲနဲ့အသာစီးရနေတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်ရဲ့ပြည်နယ်အတွင်းဝင်ဖြစ်သူ Republican Party က Brett Raffensperger က Democrat နဲ့ Republican နှစ်ပါတီစလုံးကစောင့်ကြည့်လေ့လာသူတွေကိုမဲပြန်ရည်တွက်ချိန်မှာဖိတ်ကြားကြည့်ရှုစီမဲလို့ပြောပါတယ်။မဲတွေကိုလူကိုယ်တိုင်ရည်တွက်မှာဖြစ်တယ်လို့ကွန်ပျူတာရဲ့ပုံရိပ်ရိုက်ကူးထည့်သွင်းသွားမှာဖြစ်ပြီးမဲပြန်လဲရည်တွက်မှုနိုဘာလ20ရက်နေ့အရောက်ပြည်စည်းမယ်လို့ခန့်မှန်းထားပါတယ်။လောလောဆယ်အမေရိကန်ကမီဒီယာတွေကသမ္မတရွေးချယ်ရေးမဲ16မဲခွဲရန်ရှိတဲ့ဂျော်ဂျီယာပြည်နယ်နဲ့သမ္မတရွေးချယ်ရေးမဲ17မဲရှိတဲ့အရီဇိုနာပြည်နယ်တွေမှာဘယ်သူအနိုင်ရတယ်လဲဆိုတာကိုမကြေညာသေးပါဘူး။ရှင်ပြိုင်သူနှုတ်စလုံးသမ္မတရွေးချယ်ရေးမဲစုစုပေါင်း938မဲတဲ့ကအနည်းဆုံးမဲ290အနိုင်ရဖို့လိုအပ်ပါရခင်ဗျာ။အရေးပေါ်ကျမ်းမာရေးအခြေအနေကြီးညာနိုင်ဖို့ EU ဥရောပသမဂ္ဂကိုအခွင့်အာဏာပေးရရေးနဲ့ကမ္ဘာလုံးဆိုင်ရာကာယယောဂကြီးတွေကိုအမျိုးသားအဆင့်ကင်တွေရာမှာထိန်းချုပ်ပေးနိုင်ရေးအဆိုပြုချက်တွေကို EU ကဗုဒ္ဓဟူးနေ့ကထုတ်ပြန်ကြေညာလိုက်ပါတယ
် This is why we'll be proposing an EU health emergency preparedness and response authority
အရေးပေါ်ကျမ်းမာရေးအခြေအနေကြိုတင်ပြင်ဆင်ထားရှိရေးနဲ့ထုတ်ပြန်ဆောင်ရွက်ရေးအာဏာပိုင်အဖွဲ့ကိုဖွဲ့စည်းဖို့ EU ကအဆိုပြုသွားမှာဖြစ်ကြောင်းဒါကဥရောပသမဂ္ဂအဖွဲ့အတွင်းမဟာဗျူဟာကျတဲ့ကြိုတင်ပြင်ဆင်မှုဖြစ်တယ်လို့အန်ဒီယာကျောက်လာမကိုကြိုတင်မှန်းဆနိုင်တဲ့စွမ်းရည်ရရှိရေးနဲ့ ။ထုတ်ပြန်မှုတွေအကောင်ခိုင်မာစေရေးအတွက်ပြောင်းလဲမှုကြီးတစ်ခုဖြစ်ကြောင်း EU ရဲ့ကျန်းမာရေးဆိုင်ရာကော်မရှင်နာ Stella Kyria Gedes ကပြောပါရယ်။ EU ကဖွဲ့စည်းမဲ့အဲ့ဒီအဖွဲ့ကို HERA လို့နာမည်ပေးထားတယ်လို့လည်းသူကပြောပါရယ်။ပြည်နိုင်ငံမှာစတင်ဖြစ်ပေါ်ခဲ့တဲ့ COVID-19 ကာယရောဂါကိုကာယရောဂါအဖြစ်ကြေညာဖို့တင်းနောက်ကြခဲ့တယ်လို့ဆိုပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပြည်ပထဏဝေဖန်ခံရချိန်မှာ EU ကအခုလိုအဆိုပြုချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါရယ်။အခုအဆိုပြုချက်အရ EU အနေနဲ့အဖွဲ့ဝင်နိုင်ငံတွေအကြားလူထုကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေကြေညာနိုင်သလို EU အဖွဲ့အတွင်းညှိနှိုင်းပူးပေါင်းဆောင်ရွက်မှုတွေလည်းလှုပ်ဆောင်နိုင်မှာဖြစ်ပါရယ်ခင်ဗျာ
။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုကျွန်တော်အောင်မြတ်သူကဆက်လက်ကြေညာပေးတော့ပါမယ်နိုဝင်ဘာ10ရက်နေ့မြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Qatar Center ကကနဦးထုတ်ပြန်ချက်ကိုနိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ရမှာမဲဆန္ဒရှင်တွေအနေနဲ့လွတ်လပ်စွာရွေးချယ်မဲပေးခွင့်ရတာကိုတွေ့ရခဲ့ကြောင်းဖော်ပြပေးထားပါတယ်။ဒါအပြင်ရွေးကောက်ပွဲကော်မရှင်အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကပ်ရောဂါဆိုင်ရာစိန်ခေါ်မှုတွေကိုလည်းကြော်လွှားဆောင်ရွက်နိုင်ခဲ့ကြောင်းကိုယ်စားလှယ်တောင်းတွေပြည်တွင်းရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေသတင်းမီဒီယာတွေမဲဆန္ဒရှင်တွေဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တဲ့အပေါ်ကြီးကြီးပြောကြားထားပါတယ်။ရွေးကောက်ပွဲမတိုင်ခင်အငင်းပွားပွဲရာကိစ္စရဲ့အချို့ဖြစ်ခဲ့ပေမဲ့လည်းရွေးကောက်ပွဲနေ့မှာတော့မူမမှန်မှုတွေရှိခဲ့တယ်ဆိုတာကိုသူတို့အဖွဲ့ရဲ့လေးလာစောင့်ကြည့်မှုတွေကမတွေ့ရဘူးလို့ဆိုပါတယ်ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကလည်းအခက်အခဲမရှိလေးလာစောင့်ကြည့်နိုင်ခဲ့တယ်ဆိုတဲ့အချက်ကိုအစိုးရကစားမှဖော်ပြပေးထားပါတယ်ဒါပေမဲ့တက်မတော်သားကိုယ်စားလှယ်25ရဲ့နှုန်းအတွက်အမတ်နေရာကြိုတင်သတ်မှတ်ထားပြီးတာနိုင်ငံအတွင်းပဋိပက္ခတွေဆက်ရှိနေသေးတာအကြမ်းဖက်မှုဒါမှမဟုတ်ခွဲခြားဆက်ဆံခံရမှုတွေကြောင့်လူနှစ်သန်းကျော်မဲပေးခွင့်မရခဲ့တာတွေအပါအဝင်ဥပဒေမူပေါင်းတွေကလည်းဟာကွက်တွေရှိနေသေးတာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးသွေးဟာနေကြနေစေဖြစ်ကြောင်းကြေညာချက်မှာဖော်ပြပေးထားပါတယ်။နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီဖို့အတွက်အဲ့လိုလိုအပ်ချက်တွေကိုပြုပြင်ဖို့လိုတယ်လို့လည်း Qatar Center ကကြံပြုထားပါတယ်။ COVID-19 ဆိုင်ရာခီးသွားခွင့်ကန့်သတ်ချက်တွေရှိနေတဲ့အတွက် Qatar Center အနေနဲ့အပြည့်အဝလက်လန်းမီလေးလာနိုင်မရှိဘူးလို့လည်းအစိုးရကစားထဲမှာထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်း COVID-19 ရောဂါအတွက်တက်ခွဲနမူနာပေါင်း 15,534 ခုကိုစစ်ဆေးခဲ့ရမှာယောဂကူးစက်သူ 1,212 ဦးထပ်တိုးလာတာကြောင့်စုစုပေါင်းကူးစက်သူအရေအတွက် 6,453 ဦးရှိသွားပြီဖြစ်ပါတယ်။တည်ဆုံးသူ19ဦးထပ်တိုးပြီးစုစုပေါင်း 1,480 ဦးရှိသွားပြီလို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဗိုလ်သူနေညာ၈နိုင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုထပ်တိုးတည်ဆုံးသူတွေထဲမှာ15ဦးကယောဂအခန့်ရှိသူတွေဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့နေ့စဉ်တထောင်ကျော်ကူးစက်မှုရှိလာခဲ့ရမှလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းရန်ကုန်တိုင်းဒေသကြီးတခုထဲမှာတင်နေ့စဉ်ကူးစက်မှု800ကျော်ပြန်တက်လာနေတာကိုတွေ့ရတယ်လို့ရန်ကုန်ဆေးရုံအရေးပေါ်ဌာနမှူးဒေါက်တာမော်မော်ဦးက VOA ကိုပြောပါတယ
်ကျွန်တော်တို့လောလောဆယ်တော့ COVID ကူးစက်မှုနှုန်းရဲ့သဘောတရားရန်ကုန်အနေနဲ့800ကျော်အထက်မှာပြန်ပြီးတော့နေ့ရက်သက်တိုက်ရှိနေပြီပြန်တက်လာတာကိုတွေ့ရ
ရွေးကောက်ပွဲပြီးတဲ့နောက်ဆန္ဒမဲရလက်တွေထွက်လာချိန်မှာလူစုလူဝေးနဲ့အောင်ပွဲခံသူတွေထဲကနေရန်ကုန်ဘက်မှာရောဂါပိုးကူးစက်သူတွေတွေ့ရခဲ့တာကြောင့်ကျမရေတောင်းဝန်ရှိသူတွေကစိုးရိမ်နေကြပါတယ်ဗုဒ္ဓဦးနေ့ရေအတွက်ထဲမှာပိုးတွေ့နှုံက 9.8 ရာခိုင်နှုံပြန်ကောင်းသွားတဲ့နှုံက 95.3 ရာခိုင်နှုံတည်ဆုံနှုံက 2.3 ရာခိုင်နှုံရှိရလို့ကျမရေနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားထားပါတယ်မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့မြန်မာစီးပွားရေးဥပိုင် Limited ပိုင်မြန်မာဘီယာနဲ့ဖက်ဆက်လုပ်ကိုင်မှုကရရှိတဲ့အမျက်ငွေတွေကိုဆိုင်းငံ့ထားလိုက်ကြောင်းဂျပန်နိုင်ငံခြေဆိုင် Kirin အဖျော်ရမကာလုပ်ငန်းအုပ်စုကပြောကြားလိုက်ပါတယ်ဂျပန်နဲ့ပူးတွဲလုပ်ကိုင်နေတဲ့မြန်မာဘီယာလုပ်ငန်းနဲ့မန်လေးဘီယာလုပ်ငန်းတို့ရဲ့အမျက်ငွေတွေဘယ်လိုခွဲဝေရဆိုတာကို Amnesty International အဖွဲ့ရဲ့အစိုးရခန်းစာထွက်လာပြီးနောက်အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ် Kirin ဘက်ကအခုလိုဆိုင်းငံ့လိုက်တဲ့အပေါ် Kirin ဘက်ကအခုလိုဆိုင်းငံ့လိုက်တဲ့အပေါ် Amnesty International နဲ့လူအခွင့်အရေးအဖွဲ့တွေကကြိုဆိုခဲ့ကြပါတယ်မြန်မာဥပိုင်စီးပွားရေးအစုရှယ်ယာပိုင်ဆိုင်သူတွေထဲမှာနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်ထားတဲ့စစ်တပ်ဖွဲ့တွေလည်းပါဝင်နေတာဖြစ်ပါတယ်။ Kirin ရဲ့ပြောရင်းဆိုရင်းရှိသူတူကတော့ဒါရွှေ့ဆိုင်လိုက်တာမျိုးမဟုတ်ပဲလုံးဝရဲဆိုင်လိုက်တာဖြစ်တယ်လို့ပြောပါတယ်။ ကယ်ရင်ကမြန်မာပြည်အားနဲ့မန္တလေးပြည်ကုမ္ပဏီတို့မှယင်းနှီးမြှုပ်နှံမှု51ရာနှုန်းပါဝင်ထားပြီးပြီးခဲ့တဲ့ဇွန်လတုန်းကလည်းမြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေကိုစုံစမ်းစစ်ဆေးဖို့ဗန်ဒါရေးအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ Deloitte Tohmatsu Financial Advisory အဖွဲ့ကြီးကိုငှားရမ်းခဲ့တာဖြစ်ပါတယ်။မြန်မာစီးပွားရေးဥပဒေ Limited ဟာရိုဝင်ဂျာရီပေါ်လူမျိုးသုံးတက်ဖြတ်မှုကျူးလွန်တာအပါအဝင်လူအခွင့်အရေးတွေချိုးဖောက်နေတယ်လို့ဆွတ်ဆွဲခံရတဲ့မြန်မာစစ်တပ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောင်းကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားတာဖြစ်ပါတယ်။ကီရင်ကအခုလိုငွေပေးဖို့ဆိုင်းလိုက်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာစီးပွားရေးဥပိုင် limited ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။မျိုးတုံးပြောက်ကွက်လိုနေပါဖြစ်နေတဲ့မြောက်မျိုးစိတ်တစ်မျိုးကိုမြန်မာနိုင်ငံအလဲပိုင်းတော်ရင်တနေရာမှာရှာဖွေတွေ့ရှိခဲ့ပါတယ်။အလေးချိန်18ပေါင်ခန့်သာရှိပြီးအိမ်မွေးကြောင်နှစ်ကောင်စာလောက်သာအလေးချိန်ရှိတာမို့အရွယ်စားသေးငယ်ပြီးချစ်စရာကောင်းပါတယ်။အညိုရောင်အမွှေးမြင်ထိုးထိုးထောင်ထောင်နဲ့မျက်နှာပုံဝတ်ဆင်ထားသလိုပုံမျိုးရှိတဲ့ဒီမြောက်မျိုးစိတ်ဟာအခုတော့မျိုးတုံးပြောက်ကွက်လိုနေပါပြီ။ပုပ်ပါမြောက်လို့အမည်ပေးရတဲ့ဒီရှေးမြောက်တွေဟာမီးတောင်တွေတလုံးဖြစ်တဲ့ပုပ်ပါတောင်တော်ဝိုက်မှာရှိတဲ့မြောက်အုပ်တွေတဲကမြောက်အုပ်စုတစ်ခုဖြစ်ပြီးတော့အခုခါအကောင်ကြီး250ကနေ300လောက်တာနေတာမို့တိဘက်မြန်မာရှင်တွေကအထူးအနေနဲ့ကြောက်တဲ့အုပ်စုတွေထက်သွင်းသတ်မှတ်ထားရှိဖို့တောင်းဆိုနေကြတာပါ။ရန်ကုန်မြို့ Foreigner နဲ့ Flora International FFI ကသူတင်လာပညာရှင် Frank Momba ကတော့ဒီမြောက်မျိုးစိတ်တွေဟာရှေးရခိုင်ကာလတွေတဲကမျိုးတုံးပြောက်ကွက်လို့နေနေကြတယ်လို့ပြောပါတယ်။မဲလာကျင်းစကြပြောက်ဆုံးခြင်းကောင်ရီကြဆင်လာခြင်းနဲ့စိုက်ပျိုးရေးနဲ့တရားဝင်တည်ထောင်လို့ရတဲ့ကြောင့်ပုပ်ပါမြောက်ကောင်ရီအကြီးကျယ်ကြဆင်သွားတယ်လို့လေးလာတွေးရှိချက်တွေကဆိုပါတယ်ကျတော့ပရင်းနဲ့မနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့တူကျင်းတာပေးခဲ့တာပါအခုဆက်လက်ပြီးသတင်းလွှာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ကြပါခင်ဗျာ
တနင်္ဂနွေနေ့ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာအာဏာရအနေဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အစ္စလမ်ဘာသာဝင်အမတ်လောင်း2ဦးစလုံးအနိုင်ရရှိခဲ့ပါတယ်။ရန်ကုန်ကကိုစီသူမောင်နဲ့မန္တလေးကဒေါ်ဝင်းမြမြတို့ကတော့လူနည်းစုဘာသာဝင်တွေအတွက်တင်မဟုတ်ဘဲနဲ့ဘာသာပေါင်းစုံညီညွတ်ရေးအတွက်ဥတီကြိုးပမ်းသွားမယ်လို့ပြောကြပါတယ်။ NLD ပါတီရဲ့အစ္စလမ်ဘာသာဝင်လွတ်တော်ကိုယ်စားလှယ်2ဦးအကြောင်းစုစည်းတင်ပြပေးပါမယ်။ကျွန်တော်ကစီသူပါအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာ2015ရွေးကောက်ပွဲတုန်းကလွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်ရမှာအစ္စလမ်ဘာသာဝင်တဦးမှမထည့်ခဲ့ဘဲနဲ့2020ကျမှသာပါတီကိုယ်စားပြုအမတ်လောင်း2ယောက်ကိုရွေးချယ်ခဲ့တာပါမြန်မာနိုင်ငံဟာဘာသာရေးအရထိလွယ်ရှလွယ်ဖြစ်တာကြောင့်အစ္စလမ်ဘာသာဝင်အနေနဲ့အာဏာရပါတီကိုယ်စားပြုရမယ့်အရေးဟာဝေဖန်စရာဖြစ်ခဲ့တာပါဒီနေ့ရွေးကောက်ပွဲမှာ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်တဲ့အစ္စလမ်ဘာသာဝင်တယောက်ရဲ့ခံယူချက်ကိုတော့ကိုစီသူမောင်ကအခုလိုပြောပြပါတယ်
ဆိုတော့ကျွန်တော်က candidate ကမွတ်စလင် candidate မဟုတ်ပါဘူးကျွန်တော်ဟာ NLD candidate ပါအဲ့ဒီ NLD candidate ဖြစ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျွန်တော်တို့ဟာရည်မှန်းချက်တွေကျွန်တော်ဖော်ဆောင်သွားမှာဖြစ်တယ်ဒါဟာတိုင်းပြည်ရဲ့အကောင်းဘက်ကိုပြောင်းလဲစေဖို့အတွက်ကိုဖွဲ့ချုပ်ရဲ့ညင်ညာဆန္ဒမှလည်းထုတ်ပြန်လာပြီးသားဖြစ်တယ်အဲ့တော့ဗဗဲတမ်းမြို့နယ်ကကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်တာဖြစ်တဲ့ကြောင့်ကျွန်တော်ဗဗဲတမ်းမြို့နယ်မှာရှိတဲ့ကျွန်တော်တို့ဘာသာပေါင်းစုံလူမျိုးပေါင်းစုံ Hindu Christian ဗုဒ္ဓဘာသာကရင်ရခိုင်တိုင်းရင်းသားအားလုံးရဲ့ဒီမှာနေထိုင်နေတဲ့မြို့ပြည်သူအားလုံးမဲဆန္ဒရှင်အားလုံးရဲ့ရည်ကိုဆောင်ရမှာဖြစ်တယ်ဆိုတော့ကျွန်တော်တို့ကဘာသာဝင်တစုလူမျိုးတစုတည်းလုပ်တဲ့နိုင်ငံကြီးအလုံးအင်မတန်ကျင်းမြောင်းတဲ့နိုင်ငံကြီးဖြစ်တယ်အဲ့ဒါဘာသာတရားဆိုတာဟာတဦးချင်းရဲ့တတိပုဂ္ဂလဘဝတွေကရွေးချယ်မှုပဲဒါဟာဟိုဘာသာတရားနဲ့နိုင်ငံကြီးကိုကျွန်တော်ရောသမမွေတဲ့မှာကျွန်တော်ပါလည်းမပါဘူးကျွန်တော်စိတ်လည်းမဝင်စားဘူးအဲ့ဒီကြောင့်ကျွန်တော်တို့ဖြောင်းပြောင်းတန်တန်ပဲနိုင်ငံအရေးကိုကျွန်တော်လုပ်မယ်
ကိုစီသူမောင်ဟာ2000ရွှေအောင်ရောင်ဒေါ်လာရေးမှာចောင်းသားခေါင်းဆောင်အဖြစ်ပါဝင်ခဲ့တာကြောင့်ဖမ်းဆီးခံခဲ့ရပြီးတော့အကျဉ်းချခံခဲ့ရသူဖြစ်ပါတယ်။ဗဘဲတန်းမြို့နယ်ပြည်သူ့လွှတ်တော်နေရာကရှင်ပြိုင်ခဲ့တဲ့ကိုစီသူမောင်ဟာဗဘဲတန်းမြို့နယ်အတွင်းမဲအားလုံးရဲ့84ရာခိုင်နှုန်းရရှိခဲ့ပြီးတော့ပြန်ဘက်ကိုစလေလောင်းတွေထက်မဲရီအတွက်1000ကျော်အသားနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်။ NLD ကိုကိုစားပြုပြီးအစ္စလမ်ဘာသာဝင်တဦးအနေနဲ့နိုင်ငံရေးမှာပါဝင်ရတဲ့အခါစိန်ခေါ်မှုတွေကြုံခဲ့ရတယ်လို့လည်းကိုစီသူမောင်ကပြောပါတယ်။
ဒီကိုယ်စားလှယ်လောင်းစပြီးတော့စရင်ဟိုအတီးပြုတ်ပြီးတော့ဗောနော်ထုတ်ပြန်လိုက်တဲ့အချိန်ကစပြီးကျွန်တော်အခက်ခဲစိန်ခေါ်မှုတွေအများကြီးကြုံရတာပါဘာတွေကြုံရလဲဆိုတော့နံပါတ်1ကကျွန်တော်ဟိုဒီဟိုအလွတ်သတင်းတောက်ဗောနော်မတရားတပ်ဖြတ်ခံလိုက်ရတဲ့အလွတ်သတင်းတောက်ကိုပါကြီးနဲ့ပတ်သက်ပြီးတော့ကိုပါကြီးနဲ့ကျွန်တော်နဲ့ဓာတ်ပုံတစ်ပုံအသုံးပြုပြီးတော့စီတူမောင်ဟာဖောက်ခွဲရေးတင်တန်းတွေမှာတက်ခဲ့ဘူးတယ်ဆိုတော့သတင်းသူသတင်းမားတွေကိုသူလုတ်ချန်ဖန်ပြီးတာရှိတယ်နောက်တစ်ချက်နောက်တစ်ချိန်ကျတော့ဒီဘကအကြောင်းတွေပေါ့ဖုန်းတော်ဤတင်ပညာရေးအကြောင်းတွေကိုကိုစီတူမောင်ကဖြတ်သိမ်းဖို့ကြိုးစားပြီးတော့ RB စာကိုပညာရေးစနစ်ထဲမှာအသင်ကြားဖို့အတွက်ပေါ့နော်သူကကြိုးစားဆောင်ရွက်ခဲ့မှုတွေဆိုတော့2015ပညာရေးအေပြုပြင်ပြောင်းလဲလှုပ်ရှားမှုကာလကိစ္စတခုကိုဒါသတင်းလူသတင်းမားနဲ့လောက်တာပါအဲ့ဒီကာလကျွန်တော်ကဖုန်းတော်ဤတင်ပညာရေးအကြောင်းတွေဆိုတာဒါပညာရေးစနစ်မှာမှဒါတည်တန့်ဟိုနယ်ဒီမှာဒါအားထားနေရတဲ့ပညာရေးစနစ်တခုဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့တရားဝင်ဥပဒေတခုထဲမှာဒါပုံမှန်တွေဥပဒေနဲ့ဖြစ်လာဖို့တွေကျွန်တော်တို့ကဆွေးနွေးခဲ့တာဆွေးနွေးခဲ့တာကိုဒါလောက်ကြံပြီးတော့ပေါ့နော်သတင်းသူသတင်းမားအနေနဲ့ဖြန့်ဝေမှုကတော်တော်အားကောင်းခဲ့တယ်
NLD ပါတီရဲ့မွတ်စလင်လွတ်တော်ကိုယ်စားလှယ်လောင်းနောက်တူဖြစ်တဲ့ဒေါ်ဝင်းမြတ်မြတ်ကတော့စီယုံလှူရှားမှုတွေမှာအခက်အခဲကြီးကြီးမားမားမရှိဘူးလို့ပြောပါတယ်။ကိုတိုင်းအစ္စလမ်ဘာသာဝင်တူဖြစ်ပေမဲ့နိုင်ငံရေးမှာဘာသာရေးကိုမရောရှက်ဘူးလို့လည်း VOA ကိုပြောပါတယ်
။ဒီမဲဆဲတဲ့ကာလမှာဒီဘာသာရေးနဲ့ပတ်သက်ပြီးတော့မှဘာမှအခက်အခဲမရှိဘူး။ဘာလို့နိုင်ငံရေးလုပ်ခဲ့တဲ့အခါမှာလည်းဘာသာရေးကိုအခြေခံပြီးလုပ်တာမဟုတ်ဘူး။နိုင်ငံအရေးကိုလုပ်တာအမျိုးသားရေးကိုလုပ်တာမြန်မာလူမျိုးတယောက်အနေနဲ့ဗမာလူမျိုးတယောက်အနေနဲ့နိုင်ငံရေးလုပ်တယ်ဘာသာရေးကိုထဲ့လည်းမတွက်ခဲ့ဘူးခုနီးလည်းကောင်းမဲ့ကို့ကိုလည်းဘယ်သူမှထဲ့မတွက်ဘူးနိုင်ငံရေးလုပ်တဲ့တက်တန်းတလျောက်လုံးမှာဘာသာရေးထဲ့မတွက်ခဲ့ဘူးဘာသာနိုင်ငံအရေးလုပ်တာလေဘာသာရေးမလုပ်ဘူ
း NLD ပါတီပထမဆုံးချိန်အာဏာရခဲ့တဲ့2015ရွေးကောက်ပွဲမှာအစ္စလမ်ဘာသာဝင်တွေကိုကိုယ်စားလှယ်လောင်းတွေအဖြစ်မပါဝင်ခဲ့တဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်ခဲ့ဘူးပါတယ်NLD ပါတီကတော့လူမျိုးရေးဘာသာရေးကွဲပြားမှုတွေအပေါ်အခြေခံတဲ့ပြဿနာတွေပေါ်ပေါက်နေချိန်မှာနိုင်ငံရေးအရာဆုံးဖြတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပါတယ်။ကိုစီသူမောင်ကတော့အဆုံးရောက်တဲ့သဘောထားရှိသူတွေကြောင့်တင်းမာမှုတွေကြုံခဲ့ရတာတွေကို NLD ပါတီအနေနဲ့မှန်မှန်ကန်ကန်ကင်တွယ်နိုင်ခဲ့တယ်လို့ယုံကြည်ကြောင်းပြောပါတယ
်။ပြီးခဲ့တဲ့2015ကာလတုန်းကအလုံးနဲ့သိပါတယ်။အမျိုးသားရေးအမိခံတက်ကြွလှုပ်ရှားတဲ့သူတွေပေါ့နော်။ဟိုဘာသာရေးလူမျိုးရေးအခြေခံပြီးတော့စူပူလုံဆော်မှုတွေလူစုလူဝေးဖြစ်ပေါ်မှုတွေဒါတွေရှိခဲ့တယ်ဆိုတော့ဗျာဟိုကျွန်တော်ဒါကတော့ဝန်းနေစရာပဲကျွန်တော်တို့နိုင်ငံမှာမိဟုံးဟုံးတောက်ခဲ့တဲ့အခြေအနေတွေပလိပခတွေအထိရုံးနေဖြစ်ခဲ့တဲ့အခြေအနေကိုသတိထားကြည့်မယ်ဆိုရင်ဒါသတင်းလူသတင်းမှတွေကြောင့်ပဲဖြစ်ခဲ့တာဗျာဆိုတော့ဟိုတကယ်တော့ဗျာကျွန်တော်တို့ဟိုရှူအောင်တန်ခါရေခင်းကိုပဲပြန်ပြီးတော့ဥမာပေးရမယ်ဆိုရှူအောင်တန်ခါရေခင်းမှာကျွန်တော်တို့ဘာသာမတူတဲ့ဘာသာဝင်တွေအားလုံးကလက်ချင်းချိတ်ပြီးတော့တန်ခါတွေကာကွယ်ပြီးတော့ကျွန်တော်တို့မတူညီတဲ့လက်တွေချိတ်ပြီးတူညီတဲ့ပန်းနိုင်တစ်ခုကိုကျွန်တော်တို့အတူတူကျွန်တော်တို့ချီတက်ခဲ့ကြတာအဲ့ဒါဟာဥတီချက်တစ်ခုပဲရှိတယ်စနစ်ဆိုးတစ်ခုအောက်ကလွတ်မြောက်ရေးနဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုကျွန်တော်တို့လက်မခံတော့ဘူးကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းရေးတစ်ခုကိုကျွန်တော်တို့ကမမောတန်တနေပြီဆိုတော့ပြည်သူတွေကအခိုင်အမာပြသခဲ့တာအဲ့ဒီမှာဘာသာပေါင်းလို့လူမျိုးပေါင်းလို့ပါတယ်အားလုံးဟာခေတ်သမိုင်းတစ်ချောင်းမှာချစ်ချစ်ကြီးကြီးညီညီညွတ်ညွတ်နဲ့ပဲကျွန်တော်တို့ဖြတ်တန်းခဲ့ကြတယ်ဆိုတော့တမိုင်းကောင်းလို့ကျွန်တော်ဆက်ပြီးထိန်းသိမ်းရမှာဒီအချိန်မှာလူမျိုးရေးပါတယ်အထီးကရုံးနေဟိုအတွက်ဟိုသွေးထိုးလုံဆောင်မှုအားလုံးဟာဥပဒေအရထိထိရရအရေးယူဆောင်ရွက်တင်တယ်ပြီးခဲ့တဲ့ခေါက်ကလည်းပါပြီးပြောအတိုင်းအတာတစ်ခုတည်တာအမျိုးသားဒီမျိုးစီဖွဲ့ချုပ်ကနေပြီးတော့ဒီဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့လှုံ့ဆော်သူတွေကိုဒါဟိုအတိုင်းအတာတစ်ခုတည်ပေါ့နော်တင်ငင်အေဂျင့်ကြီးကိုတိဆောက်ပြီးဥပဒေစိုးမိုးကြီးတိဟိုလုံနိုင်ခဲ့တယ်ဆိုတာဒါငြင်းလို့မရတဲ့အချက်ပေါ့နော်
ဒေါ်ဝင်းမြတ်မြတ်ကတော့မြန်မာနိုင်ငံကဘာသာရေးအစွန်းရောက်လှုပ်ရှားမှုတွေမှာနောက်ွယ်ကကြိုးကန်သူတွေရှိတယ်လို့ရှုမြင်ပါတယ်
။ဘာသာရေးအစွန်းရောက်တဲ့ပုံစံနဲ့လှုပ်ဆောင်ရတာဒီလှုပ်ဆောင်နေတဲ့ပုံကိုယ်ကြီးရဲ့သဘောဆန္ဒဆိုတာတွေကနောက်ွယ်ကနေပြတော့မှအင်အားတစ်ခုကစီခိုင်းနေလို့ပြောလို့ရတယ်။လူတိုင်းလည်းဒီလိုပဲတွေ့တယ်။လူတိုင်းလည်းဒီလိုပဲတွေ့တယ်။အဲ့တော့ဒါပေမဲ့အဲ့ဒီလှုပ်ဆောင်ချက်တွေကဒါကဒီအစိုးရလက်ထက်မှာလုပ်ရဆိုမယ်အခုနောက်ဆုံးမိကာဘူးတို့မိတိလာတို့မှာဝင်ရိုက်ကြတွေကကြတော့အဲ့ဒီအစ်စင်တွေကတာသွားပြီလေအဲ့တော့ဒီရဲ့အကြမ်းဖက်အုပ်စုအစိုးရအုပ်စုကမှဒီပြည်က NLD ကိုတိုက်ခိုက်ဖို့ဆိုရင်ဘာသာရေးကိုတုံးလို့ရရင်လည်းတုံးပါပဲခုနဗလိုင်းကြီးဝင်ပြီးတော့မှရိုက်တဲ့အလုပ်လုပ်ချင်လဲလုပ်ပါဒါလက်တွေ့ပဲလက်တွေ့ပဲဒါကအဲ့လိုရှိပါတယ်အဲ့လိုရှိပါတယ်သူတို့ရဲ့ပင်ကိုစိတ်တွေတော့မဟုတ်ဘူးပေါ့နောက်မှကစီခိုင်းသူလည်းရှိပါတယ်အဲ့ဒါကြောင့်မလို့ဖြစ်နေတယ်လို့ယူဆ
တယ်တနင်္ဂနွေနေ့ကယူကောက်ပွဲကြီးကျင်းပပြီးစီးသွားတဲ့အပေါ်အမေရိကန်ယူရိုပတ်သမဂ EU ဗြိတိန်စတဲ့နိုင်ငံတွေကကြိုဆိုခဲ့ကြပြီးမယ်နိုင်ငံရေးမှာအားလုံးပါဝင်ခွင့်ရဖို့အပါအဝင်လွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်စိန်ခေါ်မှုတွေရှိနေတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်ကစီသူပါ
မင်္ဂလာပါ2020ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့ဘေဒိုင်အင်စတီကျုကအမှုဆောင်ဒါရိုက်တာကိုမျိုးရံအောင်တိန်ကိုမေးမြန်းပါမယ်။ဘေဒိုင်အင်စတီကျုဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ခဲ့တဲ့သုတေသနအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။အခုကျွန်တော်ငိမ့်ချန်းက NLD ကရထားတဲ့ရလဒ်တွေအပေါ်အခြေခံပြီးမေးမြန်းပါမယ်။ကိုမျိုးရံအောင်တိန်ခင်ဗျာအခု2020မှာဘာကြောင့် NLD ကတောင်ပြိုကမ်းပြိုအနိုင်ရရှိခဲ့ပါသလဲ
။ NLD ပေါ်မှာနိုင်ငံရေးညှိနှိုင်းချက်ကိုယုံကြည်မှုရှိတယ်။နော်သူရဲ့ပုံမျိုးတူတူမလို့ဆောင်မှုတွေကိုသဘောကျတယ်လက်ခံတယ်နော်ဆက်လုပ်စီခြင်းတယ်အဖြစ်ခံပြိုးနဲ့ပတ်သက်ပြီးတော့ပြန်ပြည့်ရည်တူချက်ပေါ်မှာမယုံကြည်ဘူးလက်မခံနိုင်ဘူးနော်နော်ကြမ်းမထော်ရင်မော်စတမှုသဘောမကျအောင်နော်ဒီနော်ဒီအချက်တွေကိုပေါင်းပြီးတော့မှနော်နောက်ကအဲနောက်တိုင်းသောဒေသတွေမှာလည်းပဲတိုင်းသောဒီအတိုင်းသားတွေကသူတို့ဒေသခံတိုင်းသားပါတီထက် NLD ပါတီကနော်ဒေသအကျိုးဒီမိုကရေစီအကျိုးပေါ်ဒီမိုကရေစီအရေးပြတ်တွေရုပ်ကိုဟိုလောက်ဆောင်နေမယ်လို့ယုံကြည်ရပေါ့
ဟုတ်ကဲ့ဒီကြံ့ခိုင်ရေးကလည်းအခုဒီနေ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကိုပြန်လုပ်ပေးဖို့တောင်းဆိုနေတာတွေ့ရပါတယ်အဲ့ဒီအပေါ်မှာရောအခုဘယ်လိုသုံးသပ်ပါသလဲ
ဒီပေါ့ဟို အဓိကကြံ့ခိုင်ပြည်ခိုင်ကျောပါတီရဲ့အဓိကအားနည်းချက်ကသူတို့နိုင်ငံကြီးနဲ့ပတ်သက်လို့ရှိရင်နေပြင်းချင်းနေတိချာမသိတာပဲတကယ်လူထုကြားရတဲ့အတန်သူတို့မကြောက်မသိမမြင်ကြဘူးပေါ့နော်တို့ NLD ပါတီကအဲ့လိုမဟုတ်ဘူးချိန်ကပြောလက်မခံနိုင်ဘူးဆိုတော့အကယ်၍သူတို့ထက်ငင်းပြီးရုပ်ောက်ပဲထက်လို့ကြည့်ကြည့်ရှိထားရင်ရောပြန်ရှုံအောင်ပဲကျွန်တော်အစိုးရညာတကယ်လည်းကျွန်တော
်ဟုတ်ကဲ့ပါအဲ့ဒီလိုမျိုးသူတို့ရှိထားတဲ့နေရာရှုံးနေဆိုတာနဲ့ပတ်သက်ပြီးတော့ဗောလေဒီ2015က2015 2010မှာဒီကြမ်းခံရေးကသူတို့ဇက်တိုက်နိုင်ခဲ့တဲ့နယ်မြေတွေဖြစ်တဲ့ပြည်မထဲမှာဗောနော်မြန်မာပြည်မထဲမှာနိုင်ခဲ့တဲ့နေရာတွေဖြစ်တဲ့မိထီလာပြောပွဲရမဲသိန်းနောက်ပြီးတော့တာစီမာပါအခု NLD ကနိုင်ထားတာကိုတွေ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့အခုဘယ်လိုသုံးသပ်ပါသလဲ
ဒီ2015ရုပ်ပုတ်ပွဲမှာကြမ်းပတ်ခဲ့အချိန်မှာဘာမှန်းလူမျိုးပြည်ပခံရများအဖြစ်တယ်အဲ့ဒီအချိန်မှာထွန်းတုတ်ဟိုထိုးတင်ခဲ့တဲ့ slogan ပေါ့အမျိုးပါတာသာသနာဆိုတဲ့အားနဲ့ထိုးတင်ခဲ့တယ်။ဒါမင်းပြည်ခိုင်ပြုတ်ပါတီကတကယ်တဲ့အမျိုးပါတာသာသနာအတွက်လုံနေလားဆိုလို့ရှိမဟုတ်ဘူး။နော်အခုဟိုနောက်ပိုင်းမှာပေါ်ထွက်လာတဲ့နော်အချင်းချင်းပြန်ဖွင့်ဟချက်တွေနော်အပေးမတဲတဲ့ကိစ္စတွေကဟိုထင်သာမြတ်သာရှိလာတယ်။တကယ်တဲ့အမျိုးပါတာသာသနာကိုခုတုံးလုံနေတယ်ဆိုတော့ပြည်သူတွေကမြင်လာကြတယ်။မမြင်လာကြဘူး။ဆိုတော့အဲ့လိုမြင်လာတဲ့အချိန်အနေဖြူကြည့်တော့ NLD ကအဲ့လိုကရောတော့မရှိဘူး။ NLD ဘက်ကတကယ်ကိုရိုးရှင်းတယ်။နော်။ဟိုဟိုဒီအရေးကြုံလို့ရှိရင် Bosch ICG လို့အမျိုးသားရှင်းတယ်။ဒါမင်းအဲ့လို Bosch ရှင်းတဲ့ခါမှာအမျိုးပါတာသာသနာရေးလို့အော်နေအောင်မဟုတ်ဘူး။နိုင်ငံအတွက်တော့အရေးကြုံလို့သွားပြီးတော့လှုပ်ဆောင်တာ။နော်အဒါကြောင့်မလို့ main tutorial တွေတစ်ခုလုံးလို့နော်ဇီကုန်းလို့နော်အေရောကျောင်းမှာကျောင်းကုန်းပေါ့နော်ငပုတော်လို့အပါအသေးပေါ်ပါသေးတယ်ကဲကျွန်တော်အဲ့ဒီအိုင်မှာဆိုရင် NLD ကအပြည့်တက်နိုင်ခဲ့တယ်
အဲ့ဒါနဲ့နောက်ပြီးတော့လေဒီပြည်နယ်တွေမှာအခုရဲ့ခံမှန်းချက်ထဲမှာအကျိအနယ်ရှိမယ်ပေါ့နော်ကြားမှာဆိုရင်လည်း NLD ကနိုင်ပဲဒါပေမဲ့အကျိအနယ်ရှိမယ်နောက်ဟွာရခိုင်ပေါ့နောက်တစ်ခုကကြတော့မွန်ပြည်နယ်ပေါ့နော်အဲ့ဒီလိုနေရာတွေမှာပါ NLD ကနိုင်ခဲ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့အခုဘယ်လိုသုံးသပ်ပါသလဲ
ကျွန်တော်တို့ပြည်နယ်တွေမှာကျတော့ဟိုရနဲ့အရနိုင်တယ်ထို့လူနိုင်ငံရနိုင်တယ်ရနဲ့အရညော့ပါတယ်နိုင်ငံရမရှုံးဆိုတဲ့ပုံစံမျိုးတွေရှိတယ်။အမှပြောရပြာချင်းပြည်နယ်ချင်းပြည်နယ်ဆိုရင်ကျွန်တော်ရလဲရလဲပူတာလားနော်နိုင်ငံရလဲပဲကျွန်တော်နိုင်တယ်မုံပြည်နယ်လိုကိစ္စမျိုးကြတော့မုံပြည်နယ်ကရလဲဆိုရင်ကျွန်တော်ရှုံးရှုံးရတယ်အမှဆိုရင်မုတုံကျွန်တော်ရှုံးသွားတယ်2015နိုင်ငံရဲ့ရေးမှ2015ကျွန်တော်နိုင်ခဲ့တယ်ဆိုတဲ့အကြောင်းရင်းကမုံပါတီနဲ့နှစ်ပါတီခွဲပြန်လို့နော်မုံပါတီနှစ်ပါတီပေါင်းပြန်ရင်ကျွန်တော်ကဘယ်ချင်းထားနေပဲရှုံးပါဗျာမုတုံလည်းဒီပုံစံအတိုင်းပဲမုံပါတီနှစ်ပါတီခွဲပြန်လို့ကျောင်းပြင်းတဲ့ကိစ္စကျောင်းပြင်းနေတဲ့အခိုက်ဟောရလည်းလည်းရှုံးတယ်နိုင်ငံရလည်းရှုံးတယ်လို့ပြောလို့ရတယ်ရခိုင်ရဲ့သူတို့ပါပဲကျွန်တော်တို့နိုင်ငံရဲ့၄နေရာရှိပါတယ်မန်အောင်တောင်ကိုနော်တန်တွဲကွာနှစ်မြို့နေပဲနိုင်ပါတော့တယ်နော်နှစ်မြို့နေဆိုရင်ရလည်းရဆိုရင်ကျွန်တော်တို့၄နေရာပေါ့ကျွန်တော်တို့ရလည်းရလည်းရှုံးတယ်နိုင်ငံရလည်းရှုံးပါတယ်နော်အဲ့တော့ကျွန်တော်တို့အဲ့လိုသုံးသပ်လို့ရပါတယ်
2015တုန်းကဒီပြည်내လွှတ်တော်တွေမှာအများစုအနိုင်ရတဲ့တိုင်းရင်းသားပါတီတွေကဝန်ကြီးချုပ်ကိုသူတို့အမိစင်းတင်သွင်းပြီးခန့်အပ်ဖို့အတွက်တောင်းဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့2008ဖွဲ့စည်းပုံအရဒီပြည်내ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတကပဲခန့်အပ်ခွင့်ရှိတယ်ဆိုတော့အချက်ကလည်းရှိပါတယ်။အဲ့တော့ဒီတိုင်းရင်းသားပါတီအများစုရှိတဲ့နေရာမှာ NLD အနေနဲ့ဝန်ကြီးချုပ်ခန့်အပ်တဲ့နေရာမှာဘယ်လိုလှုပ်ဆောင်သွားဖို့ရှိတယ်လဲခင်ဗျာ
။ဒါကဟုတ်တချို့ဒီလာမယ့်9နှစ်ပေါ့နော်လာမယ့်9နှစ်က NLD နဲ့အပြောင်းအလဲလုပ်မယ်နှစ်ဖြစ်ပါတယ်ဆိုတော့ကျွန်တော်ကပြီးခဲ့တဲ့9နှစ်က NLD က stable ပေါ့တည်ငြိမ်ရုပ်စာပေးသွားတယ်လာမယ့်9နှစ်က NLD ဒီတုံးလို့တဲ့ကစားသွားမယ်9နှစ်ဖြစ်တယ်အဲ့တော့လာမယ့်9နှစ်မှာတော့ NLD ဒီကိစ္စကိုတေချာစဉ်းစားမယ်လို့ကျွန်တော်မြင်တယ်နော်ဟိုတက်မတော်က25ရက်လို့ရှိနေတာဒီမဖြစ်တဲ့ကိစ္စတော့ဟုတ်တယ်နော်အကဲဖြစ်တဲ့ကိစ္စကတော့ဒီ၆တိပြင်မယ်ဆိုလို့ရှိရင်တိုင်းသာတက်မတော်နဲ့စကိုင်းလို့ရှော့ပေးရမယ်။တို့ပဲကုညာဆောင်လည်းပဲတိုင်းသာပါတီတွေရဲ့ယုံကြည်မှုတိုင်းသာလူမျိုးစုတွေနဲ့ယုံကြည်မှုပုံမကောင်းမှုတို့အတွက်ဘူးအဲ့ဒီကိစ္စပေါ်မှာ NLD ကနော်တချို့အကြောင်းလဲတွေလုပ်မယ်လို့ကျွန်တော်မြင်ပါတယ်။နော်ဒါဟိုပြည်နယ်အားလုံးမဟုတ်တာပေါ့နော်
။ဟုတ်ကဲ့ပါကိုမျိုးရနောင်သိန်းအခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။စင်တော်ဝင်းမင်ပါမြန်မာနိုင်ငံအခုရွေးကောက်ပွဲအပြီးလူစုလူဝေးဆက်ရှိနေတဲ့ပေါ်ကိုဗစ်ကူးစက်မှုအန္တရာယ်ကြီးကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်လိုက်ပြီးကျန်းမာရေးဝန်ထမ်းတွေကြားမှာလည်းဒီကူးစက်မှုများလာမှာကိုစိုးရိမ်နေကြပါတယ်။လက်ရှိကူးစက်မှုအခြေအနေနဲ့ဖြစ်လာနိုင်ခြေတွေနောက်ပြင်ဆင်ထားမှုတွေကိုရန်ကုန်ဆေးရုံကြီးရေးပေါ်ဌာနမှပမောခဒေါက်တာမမောဦးကိုမေးထားပါတယ်။
ကျွန်တော်တို့လောလောဆယ်တော့ကိုဗစ်ကူးစက်မှုလုံးရဲ့သဘောတရားရန်ကုန်အနေနဲ့ဖြစ်ရကျော်အထက်မှပြန်ပြီးတော့နေရာစက်တိုက်ရှိနေပြီးပြန်တက်လာတာကိုတွေ့ရ ဒါတော့မှပဲဒီဥစ္စာရွေးကောက်ပွဲမတိုင်ခင်တည်းကကုသပေးတာလူလိုတမလို့ရရွေးကောက်ပွဲပြုလုပ်နေတဲ့အချိန်မှလည်းပဲလေးလာရတော့မဲယုံနေအားလုံးကလည်းစနစ်တကျတော့ပြင်ဆင်လာတာမှန်တယ်ပြည်သူလူထုရဲ့လိုက်နာမှုအားနဲ့မဲယုံနေကိုရောက်ရင်တော့စနစ်တကျရှိတယ်ဆေးမဲ့ပါတီမလို့အပြင်မှာတန်းစီပြီးစောင့်နေရတဲ့လူတွေမီဒီယာတွေမှာတွေ့ရတဲ့ပုံတွေကိုကြည့်ရတာကိုကိုကိုတိုင်းဂျုံတွေ့ကြရတာကိုမကူပေါင်းပြီးပြောမယ်ဆိုရင်တော့မဲယုံပြင်ပမှာရှိနေတဲ့လူအုပ်ကတော့စနစ်ကျမှုမရှိဘူးလို့ပဲပြောတယ်အဲ့ဒီအတွက်ကြောင့်ရွေးကောက်ပွဲပြီးတပတ်လောက်ကျော်တဲ့အချိန်မှာအကူဆက်မှုတွေသာဖြစ်ခဲ့တယ်ဆိုရင်ထောင်ကျော်ပြန်တက်လာတယ်ဆိုရင်အဲ့ဒီဟာရဲ့ကျိုးဆက်လို့ပဲသတ်မှတ်လို့ရပါမယ်။အဲ့ဒါကိုစိုးရိမ်နေတဲ့အတွက်ကြောင့်ဆေးရုံစည်းကမ်းတွေဘက်ကလည်းပဲပြင်ဆင်ထားတယ်။အောက်ဆီဂျင်တွေတိုးတာတို့နေရာတွေကိုထပ်ပြီးတော့ချဲ့ရတာတို့
ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီလူနာတွေအတွက်ဆေးရုံတွေမှာဒီကြိုးပြင်ထားနိုင်ဖို့လက်ရှိမှာရောဆေးရုံတဲတဲ့လူနာတွေအနေထား
လက်ရှိလူနာရဲ့အရေးအတွက်ကတော့ဒီတိုင်းပဲဘလောက်စစ်လဲပုံမူတည်ပြီးတော့ပဲသွားတာပါဒါပေမဲ့ခုရပိုင်းအတွင်းလေးမှာတော့တအားကိုဆိုးတဲ့လူနာတွေနည်းနည်းနေတယ်။ဒါပေမဲ့ ICU တွေကတော့လောလောဆယ်ပြည့်နေတဲ့အခြေအနေမှာရှိတာပေါ့နော်။ကျွန်တော်တို့ကဘယ်တော့မှတော့သတိလက်လွတ်နဲ့နေလို့မဖြစ်ဘူး။အများအပြင်းစင်နေရမယ့်အခြေအနေမှာရှိတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာပြည်သူလူထုကိုသတိမလျှောက်အောင်ဘာအကြံပေးခြင်းလဲ
။ပြည်သူလူထုအနေနဲ့လည်းအဲ့ဒီသတိလက်လွတ်နဲ့နေလို့မဖြစ်ဘူးလို့ပြောခြင်းလား။ဒီကောက်ဝေးပြီးသွားတာကိုဗစ်ပြီးသွားတာမဟုတ်ပါဘူး။ကျောင်းနဲ့အလောင်းကြီးကကြီးညာထားတဲ့ stay home ကလာလို့မှလက်ကုံတီရှိတယ်ဆိုတော့အလုံးသတိထားသိခြင်းနဲ့လူတွေကလေအဝဲခံနေကြတဲ့လူတွေလည်းအများကြီးရှိတယ်။တကယ်တော့ကျမိုင်းနာလောင်းကြီးထဏကကြီးညာချက်ကိုသိချကြည့်ရင်အဲ့ဒီရွေးကောက်ပွဲပြုလုပ်တော့နေတာလေးရဲ့ချွင်းချက်အနေနဲ့ခွင့်ပြုတယ်ဆိုတဲ့အပပါတဲ့တကယ်ဆိုရင်တော့အဲ့ဒီဥစ္စာကိုမေးလျော့တာလည်းရှိနိုင်တယ်လို့မတိကျွုံုံပြုတာလည်းဖြစ်နိုင်တယ်ကျွန်တော်မေးလျော့တဲ့လူတွေအတွက်တော့သတိပေးလို့ရပါမယ်ဒီဂျုံညွန်ပြူတဲ့လူတွေအတွက်ကတားသီးရေးယူရမယ့်အခြေအနေမျိုးလို့တော့ကျုံလာမှာကိုကြောက်တယ်အဲ့လိုမျိုးလည်းမကြုံချင်ဘူးကုသမှုတွေလည်းပဲမတက်စေချင်ဘူးဒါကြောင့်မလို့ဒီလိုမတိကျုံညွန်ပြူတော်သူများရှိခဲ့ရင်ကျမရေးစိုက်ဖက်ကနေပြီးတော့နောက်တစ်ချိန်မှာဝင်ပြီးလာမယ့်ကိစ္စအတွက်ချူတင်ပြီးတော့ရှောင်ရှားပေးကြဖို့လည်းပြောလိုပါတယ်တကယ်လို့သူတို့အကြောင်းဖြစ်ခဲ့ရင်သူတို့မတာဝန်အပြည့်အဝရှိပါတယ်ဒါမှမဟုတ်လူစုလူဝေးပြုလုပ်ခြင်းကိုတားသီးဖို့အတွက်တာဝန်ခံမဲ့လူတွေမှလည်းပဲတာဝန်ရှိတယ်ကိုဗစ်ကာကွယ်လုပ်ငန်းတွေကိုဒီလူလူကနေပြန်ပြီးတော့လိုက်နိုင်နေခြင်းနဲ့တကယ်လို့များနောက်တစ်ပတ်အကျော်မှာအများကြီးသာပြန်တက်လာမယ်ဆိုရင်ဒီတဲ့တင်းကျပ်တဲ့ဟာတွေလို့ကိုလိုအပ်လာလိမ့်မယ်
ဟုတ်ကဲ့ဆရာကြီးအခုကတော့ဒီအဖြစ်များနေတဲ့ရန်ကုန်အတွက်အဓိကစိုးရိမ်ရတဲ့ဘောပေါ့ဆရာနော်မြို့ကြီးတွေ
မြို့ကြီးတွေအတွက်ကိုစိုးရိမ်နေရန်ကုန်ကနေဒုတိယဆင်းလူကြီးများတဲ့မန္တလေးလိုမြို့မျိုးကိုစိုးရိမ်နေဘာလို့လဲဆိုတော့လူကြီးများတဲ့နေရာတွေမှာကုသမှုကပိုပြီးတော့များလာရင်ပေါ်စတိထွက်တဲ့လူနာရေအတွက်ကလည်းကျူတီရဆိုသလိုအများကြီးတက်လာမှာကိုကြောက်အဲ့ဒါမျိုးမဖြစ်အောင်လို့ဘာမှမညံ့ရရမရှိတော့တဲ့အချိန်မှာလုံးတင်တဲ့အချိန်ရောက်နေပါပြီလို့ချက်ပေးရ
ဟုတ်ကဲ့ဆရာဒီနေရာမှာဒီစစ်နှုံးအနေထားရောတိုးမြင့်လှုပ်ဆောင်ဖို့အနေထားမျိုးရှိလားအရင်ရက်တွေရောဒီစစ်နှုံး
ကိုတိုးမြင့်လှုပ်ဆောင်ဖို့အတွက်ကျွန်တော်တို့ကျမိုင်းတဲ့အားလုံးကြီးတာမှာတာဝန်ရှိတယ်စီစဉ်နေတာလည်းရှိတယ်အဲ့ဒီအစီအစဉ်နေနဲ့ဒီဘက်ကကုသပေးနိုင်တဲ့ isolation လုပ်ပေးနိုင်တဲ့အစီအစဉ်နဲ့တယ်လီဖြစ်အောင်လောလောဆယ်စီစဉ်နေတယ်ကိုဘက်နဲ့ဒီဘက်နဲ့သဟသာတာဖြစ်တယ်ဆိုတဲ့အခြေမျိုးကြရင်တော့ကျွန်တော် community testing လုပ်ပြီးတော့အားလုံးကိုညံသုံးခွဲနိုင်ဖို့နဲ့ကုသပေးနိုင်မှုလောလောဆယ်လူကြီးထူထပ်တဲ့ဒီနေ့တိုင်းဒေသကြီးတွေအားလုံးစီစဉ်နေတယ
်ဟုတ်ကဲ့ဆရာအခုရွေးကောက်ပွဲအပြီးလူနာတွေလည်းအများကြီးတဟုန်တို့တက်မလာပဲနဲ့ဆေးရုံတွေမှာလည်းနည်းနည်းနည်းကုနိုင်ပါစေလို့စစ်တောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြတ်ပါ
အရှင်ပြန်ဘူးဆလဘီကဗတ်မီဒီယာရီထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေရသလဲဆိုတာကိုကြည့်ရအောင်ပါ။မူရင်းအပေါ်မူရင်းအသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စမ်းတာပါ။မြန်မာနိုင်ငံရွေးကောက်ပွဲမှာ NLD အနိုင်ရတာဟာစီးပွားရေးအတွက်ကောင်းတယ်ဆိုတဲ့ကောင်းစဉ်နဲ့ Financial Review စီတောင်အရှောက်ဆိုင်ရာသတင်းထောက် Emma Connor ရဲ့သုံးသပ်ချက်ကို EFR.com မှာဖတ်ရပါတယ်။စစ်စုနှစ်ပြည်တိုင်းချီပြီးစစ်အစိုးရထားရခဲ့တဲ့ Chronic စီးပွားရေးကိုပြောင်းလဲပြစ်နိုင်ဖို့အတွက်ဒေါက်ဆန်းစုကြည်နဲ့ NLD ကိုမဲဆန္ဒရှင်တွေကနောက်ထပ်၅နှစ်ခွင့်ပြုလိုက်ပြီး NLD အနေနဲ့လည်းဒီဒုတိယ၅နှစ်မှာရည်မှန်းချက်ကြီးမားတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုတွန့်လုပ်နိုင်မယ်လို့မျှော်လင့်ကြောင်းစရေးပါတယ်။ထွန်းစစ်ဆဒီမိုကရေစီနိုင်ငံတွေမှာဝင်ရောက်လုကင်လိုကြတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေဟာ NLD ရဲ့အောင်ပွဲကိုကြိုဆိုကြတယ်။ပြီးခဲ့တဲ့နှစ်မှာကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံရဲ့ GDP ခေါ်မျိုးသားအသင်းထုတ်လုပ်မှုဆက်လက်မြင့်တက်မလာခဲ့တဲ့အတွက်လုံထုံးလုံနည်းနဲ့ဘယူရိုကရေစီပြုပြင်ရေးကိုပိုပြီးအချိန်နှင့်လှုပ်ဆောင်လာမှာဖြစ်တယ်။ဒါမှသာဖွံ့ဖြိုးရေးအတွက်ရင်းနှီးမြှုပ်နှံလာမဲ့သူတွေကိုဆွဲဆောင်နိုင်မှာဖြစ်တယ်။ NLD ဟာပထမ၅နှစ်ကချမှတ်ခဲ့တဲ့အခြေခံအုတ်မြစ်ကိုအချိန်နှင့်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်တယ်လို့ဆိုထားပါတယ်။စီးပွားဖွံ့ဖြိုးရေးရှုထောင့်အကြည့်မဲ့ဆိုရင်ဒါဟာလူတွေမျှော်လင့်ထားတဲ့ရလဒ်ဖြစ်တယ်လို့ဩစတြေးလျမြန်မာကုမ္ပဏီများအစဉ်အုပ်ထားတဲ့ဖြစ်မြန်မာနိုင်ငံတွင်မှာ ဥပဒေကျူးဆောင်လုပ်ငန်းတစ်ခုမှာပါဝင်ဆောင်ရွက်နေသူလည်းဖြစ်တဲ့ Chris Hughes ကပြောကြားကိုကဖော်ပြပါရယ်စေအုပ်ချုပ်ရေးကနေဒီမိုကရေစီအသင်းပြောင်းလာ2012မှာစတင်ခဲ့ပေမဲ့စစ်တပ်ကအမတ်25ရာခိုင်နှုန်းနဲ့ဝန်ကြီးဌာနသမှုကိုချုပ်ကန့်ထားဆဲဖြစ်ပြီးအထူးသဖြင့်နေဆက်ဒေတာစီးပွားရေးအပေါ်စစ်တပ် OC ချုပ်ကန့်ထားမှုကိုပြောပအောင်မလုပ်နိုင်ဘူးတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြန်လည်စစ်မြေကြီးဟာလည်းစိတ်နှေးကွေးလွန်းနေတယ်လို့ဖော်ပြထားပါရယ်ဒီကောက်ပွဲမှာရိုဟင်ဂျာမွတ်စလင်တွေနဲ့လူနည်းစုတချို့မဲ့ပေးခွင့်မရခဲ့တာရဲ့တခါရိုဟင်ဂျာမွတ်စလင်တွေအပေါ်ရဲစဲကြမ်းကြုတ်မှုတွေအတွက်နိုင်ငံတကာမှာဝေဖန်မှုတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့ပြည်တွင်းအခြေအနေတွေကတော့တခြားစီပါပဲ NLD ဟာအောင်မြင်လို့ဆောင်နိုင်ခဲ့တယ်ပြည်သူတွေဟာ NLD ရဲ့ best zone စီပွားဖွံ့ဖြိုးရေးချင်းကမှု approach to inclusive economic development ကိုထောက်ခံခဲ့ကြတယ်လို့ Chris Hughes ကိုပဲကိုကဖော်ပြပါတယ်2015မှာ NLD တက်ခါစားစီပွားရေးကိစ္စတွေနှေးကွေးခဲ့ပေမဲ့မကြသေးမီနှစ်တွေအတွင်းမှာတော့နိုင်ငံသားရဲ့ပန်ဆင်ခွင့်ကန့်သက်ချက်တချို့ကိုရှော့ပေါ့ပေးလာတာအပါအဝင်အပြောင်းအလဲတွေပြုလုပ်နိုင်ခဲ့တယ်။ပြီးခဲ့တဲ့17လကနေ18လအတွင်းအစဉ်ရလာခဲ့ပြီးကိုဗစ်ကာယောဂါကြောင့်လည်းစီးပွားဖွံ့ဖြိုးရေးကိစ္စကိုပိုပြီးအယုံစုစိုက်လာရတယ်လို့ဆိုပါတယ်။အိန္ဒိယနဲ့တရုတ်အကြားဆီယံဇာတ်ကျော်ရတဲ့မြန်မာနိုင်ငံအပေါ်ပြည်ပစိတ်ဝင်စားမှုကဟိုရုံတွေကရှိလာခဲ့ပြီးစီအစိုးရရဲ့နှစ်ပေါင်း60ကာလအတွင်းမှာနိုင်ငံတော်ကပြစ်ပယ်ခဲ့ပေမဲ့တရုတ်ကတော့အဆက်အသွယ်စနေခဲ့ပါတယ်တဲ့။လာမယ့်လရည်အတွင်းမှာတော့ Silver and Zinc ငွေနဲ့ Zinc လို့ခေါ်တဲ့သုတ်သတ္တုလုပ်ငန်းတွေအတွက်အတိအပြည့်ရနိုင်ပြီးလုပ်ငန်းစတင်နိုင်ဖို့မျှော်လင့်နေကြတယ်။အလားတူသောပဲဘော်ဒွင်းသတ္တုတွေလုပ်ငန်းမှာလည်းကျန်းမာရေးအခြေအနေတိုးတက်လာသည်နဲ့အမျှပြန်လည်လည်ပတ်လာနိုင်လိမ့်မယ်လို့ထူထားပါတယ်။ဒီပြုပြင်ရေးအစီအစဉ်တွေဟာလာမယ့်နှစ်တွေအတွက်မြန်မာနိုင်ငံစီးပွားရေးလမ်းစဉ်အဖြစ်ဆက်လက်တည်ရှိနေမှာဖြစ်ပြီးမြန်မာနိုင်ငံတွင်ဗဏ္ဍာငွေကြေးပုံမှုစီးဝင်ပြီးစီးပွားရေးလုပ်ခွင့်ပုံမချောမွေးလာနိုင်ွယ်ရှိတယ်လို့လည်းသုံးသပ်ထားပါတယ်။မူဝါဒတွေကတော့ရှင်းရှင်းပြီးဖြစ်တယ်။အခုတော့လက်တွေ့လုခွင့်ရသွားပြီဖြစ်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
။ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ပါကြပါခင်အခုဆက်လက်နားဆင်ကြမှာတော့မြန်မာအရေးတုံ့ပြန်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာ2020ပြည့်အထွေထွေရွေးကောက်ပွဲပြီးဆုံးသွားခဲ့ပါပြီဒီရွေးကောက်ပွဲနောက်ပိုင်းအစ်စ်ပေါ်ထွန်းလာမဲ့မြန်မာနိုင်ငံရဲ့အခင်းအကျင်းဟာဘယ်လိုဖြစ်လာနိုင်သလဲဆိုတာမြန်မာအရေးတုံ့ပြန်သူဒေါက်တာရန်မျိုးသူနဲ့ကျွန်တော်ကြိုဆိုသားဆွေးနွေးတုံ့ပြန်ထားတာဖြစ်ပါတယ်ဒီလိုဒီရွေးကောက်ပွဲမှာမြန်မာဒီမိုကရေစီဖွဲ့ချုပ်ဟာတပါတီအစိုးရဖွဲ့နိုင်လောက်တဲ့အမတ်နေရာအလုံးလောက်ရရှိခဲ့ပြီဖြစ်တယ်လို့ဒေါက်တာရေမျိုးစင်ကစတင်နှုတ်ဆက်ပါတယ
်ကျွန်တော်တို့အာဏာရပါတီရဲ့ဒီလူမှုကွန်ရက်စာမျက်နှာတွေမှာပေါ်ပြထားတဲ့အနိုင်ရစရင်အရာပြောမယ်ဆိုရင်တော့ကျွန်တော်တို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ဒီပြည်အောင်စုလွတ်တော်ကိုယ်စားလှယ်380ကျော်လောက်အထိကိုနိုင်ရထားတဲ့အနေအထားဖြစ်တဲ့အခါကျတော့တပါတီရဲ့အနေနဲ့အစိုးရဖန်နိုင်သမရရွေးကောက်တင်မြှောက်နိုင်မဲ့အနေအထားမျိုးရှိနေပြီလို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဆက်မြင်တာဒီပေါ်မှာအခြေခံပြီးတော့အခုတပါတီအနေနဲ့အစိုးရပြန်ဖွဲ့နိုင်မယ်ပါတီကအင်အားပူပြီးတော့များလာတယ်ကောင်းလာတယ်အနိုင်ရတာဆိုတော့စိုးရိမ်မှုတချို့လည်းပဲပေါ်ထွက်နေပါတယ်တပါတီပုံစံမျိုး elected authoritarianism ဒီကောက်ခံထားပြီးတော့အာဏာပိုပြီးတော့တစ်ဖက်သက်ကျဉ်းသုံးတဲ့အစိုးရမျိုးဖြစ်လာလိမ့်မလားဆိုရဲစိုးရိမ်မှုထူးဆီးနေပါတယ်အဲ့ဒီအခြေအနေပတ်သက်ပြီးတော့ပထမဆုံးနည်းနည်းသုံးသပ်ပြရခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီတပါတီတဲ့အစိုးရဖွဲ့စည်းနိုင်တဲ့အနေအထားရှိပေမဲ့လို့အငြင်းငြင်းရေးအကြက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲ့နောက်တရားဥပဒေစိုးမိုးရေးအကြက်တဲ့နောက်အခရီးလိုက်စားမှုတိုက်ဖြတ်ရေးအကြက်တဲ့တွေအပြင် COVID-19 အလွန်ပေါ့လေစီးပွားရေးပြန်လည်ထူထောင်ရေးအကြက်တဲ့ဆိုတဲ့ဒီအကြက်တဲ့ကြီးတွေကိုရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရအနေနဲ့ပေါ့လေ။နော်အင်မတန်မှအားကောင်းတဲ့အခုတော့လုံရည်ကန်ကြီးကောင်းတဲ့အစိုးရမျိုးဖြစ်လာဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာ ကျွန်တော်မြင်တာတော့နော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဟိုတိုင်းရင်းသားပါတီတွေနောက်အခြားပါတီတွေကပုံကူတွေကိုဖိတ်ခေါ်ကမ်းလှမ်းပြီးတော့နော်အားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရပေါ့လေ National Unity ဒါမှမဟုတ် National Solidarity Government ကိုအဖွဲ့စည်းနိုင်ဖို့စဉ်းစားသင့်တယ်လို့မြင်ပါလေကျွန်တော်တို့ပြောနေတဲ့ညွန်ပေါင်းအစိုးရဆိုတဲ့ပုံစံမျိုးမဟုတ်ပါဘူ
းအဲဒီတော့ကျွန်တော်မေးချင်တာကအဲ့လိုဖြစ်နိုင်တဲ့အလားအလာကရှိပါသလား NLD ဘက်ကတိုင်းရင်းသားတွေကိုအဲ့လိုမတို့ပေါင်းစည်းညီညွတ်ရေးအစိုးရမျိုးဖွဲ့ရမယ်ဆိုတဲ့ကမ်းလှမ်းမျိုးကလုပ်နိုင်မယ်ထင်ပါသလားနောက်ဒီကတချို့မှာတော့တိုင်းရင်းသားပါတီဘက်ကအားကောင်းတာလည်းတွေးရပါတယ
်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အခုလိုပေါ့လေတောင်ကျိုကမ်းပြိုအနိုင်ရထားတဲ့အခြေအနေမျိုးမှာဒီလိုကမ်းလှမ်းမှုမျိုးကိုလုံးနိုင်မယ်ဆိုရင်ဒါနိုင်ငံရေးရပို့ပြီးတော့ဟိုအားကောင်းနိုင်တယ်လို့မြင်ပါတယ်အဲ့တော့ဟိုကျွန်တော်အနေနဲ့အဲ့ဒီလိုလုံးလာလိမ့်မယ်လို့လည်းမျှော်လင့်ပါတယ်နောက်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရပြောလို့ရှိရင်ကျွန်တော်တို့နိုင်ငံတော်သမ္မတကနေပြီးတော့ဟလာဒီပြည်ထောင်စုဝန်ကြီးတွေအပါအဝင်ပေါ့လေအားလုံးကိုခန့်အပ်တာဝန်ပေးတာဖြစ်ပါတယ်အဲ့တော့နိုင်ငံတော်သမ္မတအနေနဲ့ဒီတာဝန်ကနေရဆွဲပိုင်ခွင့်လည်းသူ့မှာလည်းရှိပါတယ်နောက်ဟိုယာရုကနေအလာဟိုအနာပေးပိုင်ခွင့်လည်းပဲသူ့မှာရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်အချို့အချို့စိုးရင်ကြသလိုပေါ့လေအလာအမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးဖွဲ့စည်းလိုက်ရင်အလာဒီတပါတီတွေဖွဲ့တဲ့အစိုးရလောက်ဆွမ်းဆောင်ရည်ရှိပါမလားအလာလုံနိုင်ကြိုင်နိုင်အခွင့်အလမ်းရှိပါမလားဆိုတဲ့စိုးရင်မှုတွေကိုကျွန်တော်ကတော့ဟိုကြော်လွားနိုင်လိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ရပ်ပန်စစ်ပဲဆက်ဆံရေးအခြေအနေကတော့တချို့ကတွက်ကြတယ်ပို့ပြီးတော့ဆိုးလာနိုင်တယ် NLD ကလည်းဒီတိုင်းဆက်သွားမယ်အင်အားပို့ကြည့်လာမယ်ဆိုရင်လို့တွက်ကြပါတယ်တပ်ပြရန်မျိုးသိမ့်မယ်လို့ကမန်တွက်ချက်လိုပါလဲအရပ်ပဲစစ်ပဲဆက်ဆံရေးရှေ့လာလာ
ကျွန်တော်မြင်တာတော့လာမယ်ကျွန်တော်တို့အစိုးရနဲ့လွှတ်တော်တက်တန်းအတွဲမှာဟောဒီအမျိုးသားဒီမိုကရေစီပြည်ချုပ်အနေနဲ့မဖြစ်မနေရင်းဆိုင်ကြော်တော့ရမယ်အချက်တည်းကတော့အရပ်ပဲစစ်ပဲဆက်ဆံရေးအချက်တည်းပါအဲ့ဒီအချက်တည်းကိုဟလာဒီနိုင်ဆိုးနေပြီးတော့ပေါ့နော်ယုံကြည်မှုနားလည်မှုတိစောက်ပြီးတော့ကြော်လွားနိုင်မှုကလည်းမဖြစ်မနေလိုအပ်ပါလေခုအချိန်ဒီမှာတော့အဲရွေးကောက်ပွဲမတိုင်ခင်အချိန်ဒီရသုံးတတ်မယ်ဆိုရင်တော့ဟိုအစိုးရနဲ့ဒီတပ်မတော်ကြားမှာတင်းမာမှုလေးတွေနော်ထိတိုက်တွေ့မှုလေးတွေရှိခဲ့တော့လဲပဲဒီလာမယ့်အစိုးရတက်တန်းနဲ့လွတ်တော်အသေးတက်တန်းတွဲမှာတော့ဒါတွေကိုအကောင်းဆုံးပေါ့လေညှိနှိုင်းဆွေးနွေးပြီးတော့အဖြေရှာနိုင်လိမ့်မယ်ကြုံကြည့်မှုနားလည်မှုတည်ဆောက်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်ပါတယ
်တက်မတော်ဘက်ကနေပြီးတော့တိုင်းရင်းသားတွေနဲ့ညီငယ်ဆွေးနွေးဖို့အတွက်ကော်မတီတစ်ခုဖွဲ့စည်းပေးတယ်ဆိုတာတွေ့ရပါတယ်အဲ့ဒါအစ်အမှန်လားမသိဘူးတကယ်လို့သာအစ်အမှန်ဆိုရင်တော့အဲ့ဒီအပေါ်မှာတချို့ကလည်းပဲကောင်းနေတယ်တချို့ကလည်းပဲသူတို့တစ်ဖက်သားလုတ်ချင်တယ်သူတို့သာလုတ်ပြချင်တယ်ဆိုတဲ့သဘောမျိုးလည်းပဲဒါသုံးသပ်ကြတယ်ပေါ့လေအဲ့ဒီပညာချက်ကိုဒေါက်တာဂျန်မျိုးသိတွေးမိပါလားရှာနန်ဘယ်လိုယူဆပါလဲအဲ့ဒါ
ဟိုဒီကော်မတီကအခုမှဖွဲ့တာတော့မဟုတ်ပါဘူးဗျ။ဟိုအရင်ကျွန်တော်တို့ဟိုNLD အစိုးရလက်ထက်အစောပိုင်းကလေးကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တက်မတော်ကနေညှိနှိုင်းဆွေးနွေးဖို့ဆိုပြီးတော့ဖွဲ့စည်းထားတဲ့ကော်မတီပါ။ဒီကော်မတီကိုအခုအချိန်မှာကျွန်တော်နားလည်တာကတော့အစိုးရသစ်ဒါလွတ်တော်သစ်တွေမပေါ်ခင်မှာကြိုပြီးတော့ပြင်ဆင်ဖွဲ့စည်းထားတာလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲဒီလိုဖွဲ့စည်းတာဟာနော်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လည်းဒါဟာဟိုကောင်းမွန်တဲ့ဟိုခြေလှမ်းတစ်ခုလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲ့ဒီလိုဖွဲ့စည်းရုံတွေမကောက်ဘူးပေါ့လေ။နော်တကယ်လည်းပဲမြေပြင်မှာကျွန်တော်တို့ဖြစ်နေတဲ့ဟလာအပြည့်အခတ်တွေအတိုက်ခိုက်တွေတိုက်ပွဲတွေကိုရှော့ချနိုင်အောင်ဟလာကျွန်တော်တို့အစိုးရတက်မတော်နဲ့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေချာမှာအခြေခြေပြည့်ပြည့်ညှိနှိုင်းဆွေးနွေးမှုတွေကိုအမြန်ဆုံးပေါ်ဆောင်နိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ်။
သူတို့ဖြင့်တိုက်ပွဲပြင်းထန်တဲ့အေနဲ့ဖြစ်နေတဲ့ကိစ္စမျိုးမှာတမရဘက်ကဆားရုံကတော့သူတို့လုံအောင်အလျှော့မပြေဘူးအသီးမမပြူဘူးလို့နေရဒီခြေနေရောပြန်ပြင်းထန်တဲ့အထိပြောင်းလဲပါမလားခင်ဗျာ
တနိုင်ငံလုံးအပြစ်ခတ်ရဆဲကြီးပြည်တွင်းငင်းငင်းကြီးကိုတကယ်ဆစ်ဆစ်မမှန်ပေါ်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးနဲ့ညှိနှိုင်းဆွေးနွေးဖို့လိုအပ်ပါတယ်နောက်ပြီးတော့နိုင်ငံရေးရရလည်းပဲဟိုညှိနှိုင်းဆွေးနွေးဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့အပြစ်ခတ်ရဆဲကြီးတွဲဆုံဆွေးနွေးမှာခုနပြောသလိုဟလာအဖွဲ့အချို့ကိုခြံလက်ပြီးတော့တွဲဆုံဆွေးနွေးမယ်ဆိုရင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ပါဘူးအဲလိုအားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ဘူးဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အားလည်းပဲခရီးပေါက်ဖို့ထပ်ပါလိမ့်မယ်နောက်ပြီးတော့ကျွန်တော်တို့စစ်ဘေးရှောင်နေတဲ့ပြည်သူတွေကိုယ့်ရဲ့နေရရင်းကိုအမြန်ဆုံးပြန်ပြီးတော့ပုံမှန်အချိန်ချနေထိုင်အလုပ်အကင်တွေလုပ်ကင်နိုင်ရေးစတဲ့ ဒီမှန်ချက်တွေကိုပေါ်ဆောင်နိုင်မှုဆိုတာပို့ပြီးတော့နှောင့်နှေးသွားနိုင်မှာအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်မြင်တာတော့ဟလာအစိုးရတက်မတော်အနေနဲ့အတိုင်းအတာလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ဟလာအဲတွဲဆုံဆွေးနွေးနိုင်ဖို့နော်စင်ဆက်မပြတ်တွဲဆုံဆွေးနွေးနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်အဓိကတစ်ခုဖြစ်နေတာကတော့တိုင်းသားဒေသတွေမှာတိုင်းသားပါတီတွေကအများစုအနိုင်ရရင်အပါတီကရွေးချယ်တဲ့ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတကအသီးမှတ်ပြုပေးလာနိုင်တဲ့အထိလိုက်ပြောမှုဖြစ်လာနိုင်သလားအဲဒီကိစ္စလည်းတော်လေးအခက်အခဲဖြစ်တယ်လို့ထင်ပါတယ်ခင်ဗျတိုင်းသားနဲ့ပြည်လဲရင်မှဘယ်လိုသွားပါလဲ
ဒါကြလို့ကျွန်တော်တို့တွေ့နေရတဲ့အနေအထားတွေကပြောရင်တော့ဒီပြည်နယ်တွေမှာတိုင်းသားပါတီတွေကနေအဆိုပြုတဲ့ပုံကူကဝန်ကြီးချုပ်ဖြစ်လာဖို့တော့အလားအလာနည်းတယ်လို့ကျွန်တော်မြင်ပါတယ်သို့တော်လည်းပဲပြည်နယ်အစိုးရတွေမှာတိုင်းသားပါတီတွေရဲ့ကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့တာဝန်ပေးတာမျိုးနော်ဒီလက်ရှိ NLD အစိုးရနဲ့တိုင်းသားပါတီတွေရဲ့ကိုယ်စားလှယ်တွေကြားမှာနိုင်ငံရေးအရပူးပေါင်းဆောင်ရွက်တာမျိုးတွေတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်တိုင်းသားပါတီတွေကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့အစိုးရအဖွဲ့ထဲမှာပူးပေါင်းပါဝင်စီမယ်ဆိုရင်တည်ရည်လုပ်ငန်းစဉ်နော်အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းစဉ်တွေအတွက်လည်းအများကြီးအထောက်အကူပြုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကတက်မတော်နဲ့တဆတဲ့ဘူဂျုံမူကြီးမင်းအောင်ဟိုင်းနောက်လာမဲ့အစိုးရဖွဲ့တဲ့အခါမှာသမ္မတဖြစ်လာနိုင်တဲ့အလားအလာလဲသုံးသပ်ပါအောင
်ဘူဂျုံမူကြီးမင်းအောင်ဟိုင်းအနေနဲ့ဒီဂျာမဲလွှတ်တော်မှာဒုတိယသမ္မတအနေနဲ့အမြင့်ဆုံးတင်သွင်းတဲ့အထဲမှာပါလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မမြင်ပါဘူးတက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ပဲဆက်ပြီးတော့အရှိနေလိမ့်မယ်လို့ကျွန်တော်အနေနဲ့အဲ့လိုသုံးသပ်ပ
ါဆက်ပြီးဆက်ပြီးသတန်းတိုးမှာပါရည်တော့
တက်တန်းတိုးတာမျိုးဖြစ်ဖို့အလားအလာရှိတယ်လို့ကျောင်းသားပါတယ်အရင်အရင်ကလည်းပဲဟာဗိုလ်ချုပ်မူကြီးတန်းရီလက်ထက်တုန်းကလည်းပဲအသက်80ကျော်လောက်ရှိဒီတက်မတော်ကာကွယ်ဦးစီးချုပ်တာဝန်ကိုထမ်းဆောင်ခဲ့တာမျိုးတွေ့ရပါတယ
်ဟုတ်ကဲ့အ
ဲ့တော့နောက်တစ်ချက်ကျွန်တော်ကစဉ်းစားတာကတော့တက်မတော်ရဲ့ကာကွယ်ဦးစီးချုပ်တယောက်အပြောင်းလဲဟာနိုင်ငံရေးအရပြည်ငြိမ်ပြီးတော့ခုနပြောသလိုပေါ့နှစ်ဖက်အကြားမှာအရက်ဖက်စစ်ဘက်ဆက်ဆံရေးအားကောင်းတဲ့အခြေအနေမျိုးမှာပဲအပြောင်းလဲကိုလုပ်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်
NLD ပါတီတွင်းမှာလည်းပဲအစတုန်းကတော့ပုဂ္ဂိုလ်ကြီးကကြီးစိုးနေတဲ့ပါတီတွင်းဒီမိုကရေစီမရှိဘူးညှိနှိုင်းဆောင်ရွက်တာတဲ့လူတူတယောက်တည်းသဘောဆန္ဒအတိုင်းလုပ်နေတယ်ဆိုတဲ့သုံးသပ်ချက်တွေရှိခဲ့ပါတယ်ဆိုတော့ဒီနောက်ပိုင်းမှာရောပါတီတွင်းဒီမိုကရေစီပုံမရှင်သန်ပြီးတော့ဒီမိုကရေစီပါတီတစ်ခုအနေနဲ့ပုံပြီးရှင်သန်ကြီးထွားလာလိမ့်မယ်လို့ရောယူဆမိပါသလားခင်ဗျာပါတီတွင်းအပြောင်းလဲတုံ့ပြန်တွေဖြစ်လာနိုင်ပါလား
ဒါမဖြစ်မနေပါတီတွင်းအပြောင်းလဲကိုဖော်ဆောင်ဖို့ကတော့လုပ်ရမှာပါလူပုဂ္ဂိုလ်အခြေခံတဲ့နိုင်ငံရေးကနေပြီးတော့ဟလာ institution တွေကိုအခြေခံတဲ့ဟောမူဝါဒတွေလမ်းကျင်တွေလုပ်ငန်းစဉ်တွေပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီတွေဖြစ်အောင်မဖြစ်မနေတည်ဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ
COVID-19 ရောဂါပိုးကူးစက်ခံနိုင်ရခြင်းရှင်းပြကိုစစ်ဆေးဖော်ထုတ်တဲ့နေရာမှာတခွက်ခက်မှဆက်သက်စစ်ဆေးတဲ့နီးလန်းကူတာအသေးချာဆုံးနီးလန်းဖြစ်ပညာရှင်တွေကလက်ခံသတ်မှတ်ထားကြတာပါတခွက်ခက်မှဆက်သက်စစ်ဆေးဖော်ထုတ်တဲ့နေရာမှာလည်းတခွက်ခက်တိုင်းမှာဆက်သက်စစ်ဆေးနိုင်တာမျိုးမဟုတ်ပဲကျမကြီးနဲ့အကသာဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့တခွက်ခက်တချို့မှာလည်းဆက်သက်စစ်ဆေးနိုင်တယ်လို့သိရပါတယ်တခွက်ခန်းအထိပို့ဆောင်စစ်ဆေးစရာမလိုပဲနမူနာယူတဲ့နေရာမှာပဲစစ်ဆေးအဖြစ်တွေ့နိုင်တဲ့ဆန်သက်စစ်ဆေးမှုတွေလည်းရှိတယ်လို့သိရတာကြောင့် COVID-19 ရှိမရှိဆန်သက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါဒုက္ခဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါရစေ
။တန်းအနေနဲ့ပထမအနေနဲ့ဒီ COVID-19 ရောဂါကိုဘယ်လိုဆန်သက်စစ်ဆေးနိုင်လဲဆိုတဲ့နည်းစနစ်လေးတွေပြောပါမယ်ပေါ့နော်။အခုပြောသွားတဲ့အထဲမှာဒီ test kit နဲ့စစ်ဆေးရပါတယ်။မျိုးသားတက်ခွဲကမှစစ်ဆေးရပါတယ်ပေါ့နော်။အဲ့တော့အဲ့ဒါနဲ့အတူတူနောက်ထပ်အခုဒုတိယ line ပြီးခဲ့တဲ့တလအတွင်းမှာမြန်မာပြည်မှာလည်းစစ်ဆေးနိုင်တဲ့ rapid antigen test ဆိုရယ်စမ်းသပ်စစ်ဆေးနည်းလေးတစ်ခုရှိတယ်။ဆိုတော့စုစုပေါင်းအနေနဲ့ zero covid-19 ရောဂါနဲ့ပတ်သက်ပြီးစမ်းသပ်စစ်ဆေးလို့ရတဲ့နည်းစနစ်၃ခုရှိတယ်ပေါ့နော်။အဲ့တော့အဲ့၃ခုအကြောင်းကိုဆရာအနေနဲ့ဒီမှာရေဘူးရအနေနဲ့ပြောပြခြင်းနဲ့ပေါ့နော်
။ covid-19 ကိုစမ်းသပ်စစ်ဆေးတဲ့နည်းလမ်းတွေထဲကမှတခက်ခက်မှစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာတိကျတိကျပြီးနောက်တစ်ချိန်ထပ်မံစမ်းသပ်စစ်ဆေးဖို့မလိုဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့အများသိတဲ့ဒီမျိုးသားတက်ခွဲကမှစမ်းသပ်စစ်ဆေးတဲ့ RT-PCR ဆိုတာ molecular နီးစနစ်လို့ဆရာတို့သုံးဆွဲပါတယ်သူကတော့ဒီနှာခေါင်းနဲ့အာခေါင်းတို့ဘက်ကနေယူပြီးတော့ virus ကိုပွားပြီးတော့မှဆက်နဲ့ပြန်ပြီးစမ်းသပ်စစ်ဆေးတာပေါ့နော်အဲ့တော့သူပါဆိုလို့ရှိရင်တော့အချိန်အားဖြင့်တော့တရက်ကနေတစ်ပတ်လောက်ထိကြာနိုင်တယ်ဒါပေမဲ့ တိကျသေးကြတယ်သူမှာပိုးတွေ့တယ်ဆိုလို့ရှိရင်ပိုးရှိတာသေးကြတယ်ပေါ့နော်အဲနောက်ထပ်ဘိုးစားပေါ့ထပ်မံစမ်းသပ်စစ်ဆေးဖို့မလိုတော့အောင်တိကျတယ်ဆိုပြီးတော့ပြောပါတယ
်တကွက်ကန်ထိပို့စရာမလိုပဲနှာခေါင်းနဲ့အာခေါင်းတူးပဲယူတဲ့နေရာမှာပဲနာယီပိုင်းတွေ့ဆက်သက်စစ်ဆေးနိုင်တဲ့နည်းလမ်းတစ်ခုရှိတယ်လို့သိရပါတယ်Rapid antigen test လို့ခေါ်တဲ့နှာခေါင်းနဲ့အာခေါင်းတူးပဲယူပြီးဆန်သက်စစ်ဆေးတဲ့နည်းလမ်းဟာတခွက်ခက်မှာဆန်သက်စစ်ဆေးတယ်လို့ပဲ virus ပိုးကိုဆန်သက်စစ်ဆေးတာဖြစ်တာကြောင့်စစ်ဆေးတဲ့အချိန်မှာရောဂါပိုးရှိမရှိကိုအပြည့်ထုတ်ပေးနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်။နောက်တစ်ခုကကြတော့ဒီ test kit မဟုတ်ဘဲနဲ့ rapid antigen test ဆိုပြီးတော့အသစ်တစ်ခုထပ်ပြီးတော့ပေါ်ပေါက်လာတယ်ပေါ့နော်။အဲ့ဒါလည်းနှာခေါင်းနဲ့အာခေါင်းတူးဘက်ကပဲယူရတယ်။ဒါပေမဲ့သူကတော့မြန်တယ်ဒီလို test kit လေးမှာပဲသူကနော်ဒီတို့ဘက်ကိုတို့လိုက်တယ်ဆိုလို့ရှိရင် within 10 days အတွင်းမှာဒီကိုတို့လိုက်တဲ့တို့ဘက်ထဲမှာ virus ရှိတယ်မရှိဘူးကိုဖော်ပြနိုင်တယ်เนาะအဲ့တော့သူလဲ rapid antigen test လို့ခေါ်တယ် virus ကိုစစ်ဆေးတာပေါ့အဲ့တော့ဒီမျိုးသားဓာတ်ခွဲကမှစဉ်သက်စစ်ဆေးတာရောခုနကဆရာပြောခဲ့တဲ့ rapid antigen test ဆိုရင်နှာခေါင်းတို့ဘက်ကနေနာယီပိုင်းတွင်းစစ်တဲ့စစ်ဆေးခြင်းရောတစ်ခုစလုံးက virus ကိုစစ်ဆေးတာ
test kit လို့ခေါ်တဲ့သွေးကိုဆန်သက်စစ်ဆေးတဲ့နည်းလမ်းကတော့ COVID-19 virus ပိုးကိုစစ်ဆေးတာမဟုတ်ဘဲခန္ဓာကိုယ်ကတုံ့ပြန်တဲ့ကိုယ်ခံစနစ်ဖြစ်တဲ့ antibody ကိုဆန်သက်စစ်ဆေးတာဖြစ်တာကြောင့်ဆန်သက်စစ်ဆေးတဲ့အချိန်မှာရောဂါပိုးရှိတယ်မရှိဘူးဆိုတာကိုတိတိကျကျမပြောနိုင်ဘူးလို့သိရပါတယ်
။အခုအများစုအသုံးပြုနေတဲ့ test kit ကိုသုံးတယ်ဆိုပြီးတော့သွေးကနေစစ်ဆေးတာတစ်ခုရှိပါတယ်ပေါ့နော်။ဆိုတော့သုံးခုရှိတယ်။အဲ့တော့ test ကနေဒီ blood ကနေသွေးကနေစစ်ဆေးတဲ့ test kit ကတော့virus ကိုစစ်ဆေးတာမဟုတ်တော့ဘဲနဲ့ဒီ virus ကကိုတုံ့ပြန်တဲ့ကိုခံစနစ် antibody ကိုစစ်ဆေးတာဖြစ်တယ
်နှာခေါင်းနဲ့အာခေါင်းတို့ပဲယူပြီးတခွက်ခက်မှာဖြစ်စေ rapid antigen test နဲ့ဖြစ်စေဆန်သက်စစ်ဆေးခြင်းတွေဟာရောဂါပိုးရှိမရှိကိုဆန်သက်စစ်ဆေးတာဖြစ်ပြီး test kit နဲ့သွေးကနေဆန်သက်စစ်ဆေးတဲ့နည်းလမ်းကတော့ရောဂါပိုးဝင်ရောက်ခဲ့ပူးခြင်းရှိမရှိဆိုတာကိုပဲဆန်သက်စစ်ဆေးတာဖြစ်ပါတယ်COVID-19 ရောဂါပိုးလက်တလောရှိမရှိဆိုတာနဲ့လက်တလောကုသမှုခံယူဖို့လိုမလိုဆိုတာတွေကိုဆုံးဖြတ်တဲ့နေရာတွေမှာ test kit နဲ့သွေးကနေဆန်သက်စစ်ဆေးတဲ့နည်းလမ်းဟာတင့်တော်တဲ့နည်းလမ်းတစ်ခုမဟုတ်ဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျ။
ဒီ rapid antigen test ကနှာခေါင်းတို့ဘက်ကယူတဲ့ virus ကိုစစ်ဆေးခြင်းဒီ positive ဖြစ်ရင်တစ်ချိန်နဲ့ပြီးမယ် negative ဖြစ်ရင်တော့နောက်တစ်ချိန်နောက်တစ်နည်းနဲ့ RT-PCR နည်းနဲ့ပြန်ပြီးစစ်ဆေးဖို့လိုတယ်။ဒါဒီလက်တလောပိုးရှိနေတဲ့ကုသမှုလိုအပ်တယ်ဆိုတာကိုဖော်ပြမယ်။အခု test kit လို့သုံးဆွဲနေတဲ့သွေးကနေစစ်ဆေးတာကတော့ဒီခန္ဓာကိုယ်ထဲမှာ virus ရှိခြင်းမရှိခြင်းကိုမပြောနိုင်ဘူး။အဲ့ဒီ virus ဝင်ရောက်ဖူးတယ်၊သူ့စီကဝင်ရောက်ဖူးတဲ့အတွက်ခန္ဓာကိုယ်ကထွက်လာတဲ့ antibody ကိုစမ်းသပ်စစ်ဆေးတာပဲဖြစ်တယ်။ဒါကြောင့်လက်တလောပိုးရှိခြင်းမရှိခြင်းကိုလည်းမပြောနိုင်ဘူး။လက်တလောကုသမှုခံယူသင့်မသင့်လည်းမပြောနိုင်ဘူး။ဒါကြောင့်မလို့ဒီ blood ကနေစစ်တဲ့ test ကိုဒီကျန်းမာရေးနဲ့အကစားဝင်ဌာနကနေအခုမှဟိုကြဲကြဲပြက်ပြက်သုံးဖို့သုံးဆွဲနေတယ်သုံးမို့အဖြေဘလို့ထွက်တယ်ဆိုတာမျိုးကိုပြောပြထားခြင်းမရှိသေးဘူးပေါ့နော်လက်တလောသုံးဆွဲခြင်းမရှိဘူးလို့ပဲဆရာတို့အကြံအမြင်အနေနဲ့တည်ထားပါတယ
် COVID-19 လက်တလောကူးစက်ခံရခြင်းရှိမရှိနဲ့ကုသမှုခံယူဖို့လိုမလိုဆိုတာတွေကိုဆုံးဖြတ်တဲ့နေရာမှာ virus ပိုးကောင်ကိုဆန်သက်စစ်ဆေးတဲ့နည်းလမ်းတွေကသာအမှန်ကန်တဲ့နည်းလမ်းတွေဖြစ်ပြီး test kit နဲ့သွေးကနေဆန်သက်စစ်ဆေးတဲ့နည်းလမ်းဟာမသင့်တော်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းသတိပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ကတော့ဒီဘက်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးတော့မှာဖြစ်ပါတယ်ရေလုံးတော့ဒီဘက်အင်္ဂလန် Premier League ဘောလုံးပွဲတွေနဲ့စကြပါတယ်ဒီနေ့လေးကပွဲတွေမှာတော့ Chelsea က Sheffield United ကို 6-2 နဲ့နိုင်ပြီးတော့ Crystal Palace ကတော့ဒီနေ့မှာ Premier League ကိုတက်လာတဲ့ Leeds United ကို 6-2 နဲ့နိုင်ပါတယ်ဒီနေ့ဘောလုံးရာသီမှာချေးဆွာနေတဲ့ Everton နဲ့ Manchester United ဖွဲ့မှာတော့ Man U က Everton ကို 3-2 နဲ့နိုင်သွားပါတယ်။ Everton က18မိနစ်မှာဂိုးရင်သွင်းပေမဲ့ Man U က Fernandes က2ဂိုးနဲ့ Uruguay တိုက်စမှု Cavani ကနောက်ဆုံးမိနစ်မှာတဂိုးသွင်းခဲ့တာကြောင့် 3-2 နဲ့နိုင်သွားတာပါ။ဒါဟာ Cavani အတွက်တော့ Man U သင်းကိုပြောင်းလာပြီးတဲ့နောက်မှာပထမဆုံးဂိုးလည်းဖြစ်ပါတယ်။ Everton နီးပြ Carlo Ancelotti ကတော့ဒီပွဲရှုံးရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ No, it was not a good performance above all on one aspect that was the
ချုံပြောရင်တော့သူတို့ပြင်ကျွန်တော်တို့ခံစစ်ပိုင်းကကောင်းကောင်းမကစားနိုင်ခဲ့ပါဘူးအဓိကကတော့ကျွန်တော်တို့ဂိုးသွင်းပြီးတဲ့အချိန်မှာကောင်းကောင်းခံမကစားနိုင်ပါဘူးသူတို့ပြင်ကျွန်တော်တို့ကွင်းဘက်အချမ်းပါပေါ့ကျွန်တော်တို့ခံစစ်ကကြီးကြီးလေးလေးမဖြစ်ခဲ့ပဲသူတို့ငကိုးပြန်သွင်းနိုင်အောင်အလွယ်တကူခွင့်ရပေးလိုက်တယ်အဲဒါကြောင့်ရှုံးတော့ပ
ါတနင်္ဂနွေနေ့ကပွဲတွေမှာတော့ဖီးခဲ့တဲ့ဘက်က Manchester United ကိုနိုင်ခဲ့တဲ့ Arsenal ဟာဒီတစ်ပတ်မှာတော့ Aston Villa ကို 3-0 ရှိနဲ့ရှုံးပါတယ် အစနောနီးပြအထက်ထက်ကတော့ဗီလာကိုရှုံးတာသူ့မှာတောင်းဝန်ရှိတယ်ဆိုပြီးတော့ပြောပါတယ
် That I don't feel like that we were the team that we supposed to be we
ကျွန်တော်တို့ရဲ့ပုံမှန်ခြေစွမ်းကိုမပြနိုင်ခဲ့ပါဘူးကျွန်တော်တို့အသင်းကိုစားရောက်တဲ့အချိန်ကစပြီးတွေ့နေကြစိတ်သက်မျိုးကိုပထမဆုံးအချိန်မှတွေ့ရတာဖြစ်ပြီးဒါကကျွန်တော်ရဲ့အမှားတသက်ပါအဲ့ဒီအတွက်ကျွန်တော်မှဒါဝင်ရှိပါတယ်အသင်းအကောင်းဆုံးကစားနိုင်မှုကျွန်တော်မှဒါဝင်ရှိပြီးဒီနေ့တော့ကျွန်တော်မလုံနိုင်ခဲ့ပါဘူ
းဒါပြန်လက်စတာကဝုတ်ကိုတကူကိုမရှိနဲ့နိုင်ပြီးစပေါ့စ်ကလည်းဝက်စထရော့မ်ကိုတကူကိုမရှိနဲ့နိုင်ပါတယ်ဒီဘက်မှာမန်စီးတီးနဲ့လီဗာပူးလို့လည်းတွေ့ခဲ့ကြပြီးတော့တစ်ဖက်တကူစီတည်ဖြစ်သွားပါတယ်လီဗာပူးကဆာလာက12မိနစ်မှာပန်နိုဒီကနဲ့အဖွင့်ကိုတွင်းပြီးဒါကိုမန်စီးတီးကဂျေဇုစ်ကမိနစ်30မှာပြန်ချိပါတယ်50မိနစ်မှာတော့ Man City ကပန်နယ်တီရပေမဲ့ De Bruyne ကကန်တာဘေးထွက်သွားလို့ Man City ဒုတိယကိုမရဘဲနောက်ဆုံးမှာတကူးစီနဲ့တည်ကျသွားပါတယ်။ Man City နီးပြ Guardiola ကတော့ဒီပွဲတည်ကျတာဟာမျှတတဲ့အဖြေလို့ပြောလိုက်ပေမဲ့ပွဲစဉ်လေးချက်တာနဲ့ Premier League မှာလူ3ယောက်ပဲလွဲကွင်ပေးတဲ့အပေါ်မှာဝေဖန်လိုက်ပြီးတော့5ယောက်လဲကွင်ပေးတဲ့ဆိုပြီးတော့လည်းပြောလိုက်ပါတယ်။ချစ်ပွဲပြီးတဲ့အချိန်မှာတော့ Leicester အသင်းက18မှတ်နဲ့ဇယားထိန်မှာရှိနေပြီးတော့ Spurs နဲ့ Liverpool က18မှတ်စီနဲ့ဒုတိယနဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာပြီးခဲ့တဲ့သင်ဘက်ကပဲအသက်60ပြည့်သွားခဲ့တဲ့အာဂျင်တီးနားနိုင်ငံကစပါးကြောဘောလုံးမကြီးမာရာဒေါနာဟာအုံနောက်ခွဲစိတ်မှုလုပ်ခဲ့ပါတယ်မာရာဒေါနာဟာအုံနောက်သွေးကြောပိတ်ခဲ့တာကြောင့်ပြီးခဲ့တဲ့တစ်ပတ်အင်္ဂါနေ့ကပဲအုံနောက်ခွဲစိတ်မှုကိုအရေးပေါ်လုပ်ခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းမာရာဒေါနာရဲ့အချိန်လေးဟာအလျင်မြန်သက်သာပျောက်ကင်းလာနေတယ်လို့သူ့ရဲ့ဆရာဝန်ယိုပိုဒိုလူကေကပြောပါတယ်
။ Mucho mejor, cada día mejor. Increíble la recuperación. Gracias.
သူရဲ့အခြေအနေကအများကြီးကောင်းလာပါတယ်။ဒီတိုင်းလိုလိုတိုးတက်မှုရှိပြီးတောင်းဟောစရာကောင်းလာအောင်ပြန်ကောင်းနေပါတယ်
။မာရာဒေါနာဟာလောလောဆယ်မှာဂျင်မနီးစီယာအသင်းရဲ့နီးပါးဖြစ်နေတောင်းဝန်ယူထားတာပါ။ခုနောက်ပိုင်းမှာလည်းသူဟာတိတ်ပြီးတော့ချမ်းမာဖို့မရဘဲပြီးခဲ့တဲ့အသက်60ပြည့်မွေးနေ့မှာတော့ဂွာဒေါ်ဘောလုံးကမတွေကသူ့ကိုမွေးနေ့ဆုတောင်းတွေတောင်းပေးခဲ့ကြပြီးတော့အားပေးစကားတွေလည်းပြောခဲ့ကြပါတယ်။အခုလည်းဆင်းဦးတက်နေတာကြောင့်သူ့ကိုချစ်တဲ့အာဂျင်တီးနားပရိသတ်တွေကတော့ဆင်းဦးရှိမှလာရောက်ဆွေးနွေးပြီးတော့သူ့အမြန်ဆုံးပြန်နေကောင်းမှုကိုဆုတောင်းပေးနေကြပါတယ်ခင်ဗျာ။ကမ္ဘာအဆင့်တက်နစ်ကစားသမားနိုဗောက်ဂျိုကိုဗစ်ကတော့နှစ်ကုန်ထိကမ္ဘာအဆင့်တက်အဖြစ်နဲ့ဆက်ပြီးတော့ရည်တည်သွားတော့မှာဖြစ်ပါတယ်။အခုနှစ်မှာဂျိုကိုဗစ်နဲ့အနည်းဆုံးပြိုင်ဘက်ဖြစ်တဲ့စပိန်နိုင်ငံသားနဒောကဘူလ်ဂေးရီးယားနိုင်ငံဆိုဖီယာမှာကစားမဲ့ ATP Tour Tennis ပြိုင်ပွဲကိုမကစားဖို့ဆုံးဖြတ်လိုက်တာကြောင့်ဂျိုကိုဗစ်ဟာဒီနှစ်မှာအဆင့်တက်အဖြစ်နဲ့ဆုံးသတ်မှာဖြစ်ပါတယ်။ဒါဟာသူ့အတွက်တော့နှစ်ကုန်မှာကမ္ဘာအဆင့်တက်အဖြစ်နဲ့ရည်တည်နိုင်တာ6ချိန်မြောက်ဖြစ်ပြီးတော့အမေရိကန်ကနံပါတ်ကြီး Pete Sampras ရဲ့စံချိန်နဲ့လည်းတူသွားခဲ့ပါတယ်။Pete Sampras ဟာသူငယ်ငယ်ကအားကျတူယူခဲ့ရတဲ့ကစားသမားတစ်ယောက်ဖြစ်ပြီးတော့အခုလို Pete Sampras ရဲ့စံချိန်ကိုမီလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်အကောင့်ထဲပေါ်လာခဲ့တာဖြစ်တယ်လို့ပြောပါတယ်။သူ့အနေနဲ့ Roger Federer ကအဆင့်တက်ဖြစ်တဲ့သတင်းပတ်ပေါင်330တင်ထားတဲ့စံချိန်ကိုချိုးနိုင်ဖို့ကသူ့ရဲ့နောက်ရည်မှန်းချက်တစ်ခုဖြစ်ပြီးတော့တကယ်လို့လာမယ့် match လအထိကမ္ဘာအဆင့်တက်ဖြစ်တဲ့ဆက်ပြီးတော့ထိန်းနိုင်ရင်တော့အဲ့ဒီစံချိန်ကိုချိုးနိုင်မှာဖြစ်ပါတယ်။ Djokovic ဟာဒီနှစ်မှာ Australian Open ATP Plus Cincinnati Masters နဲ့ Italian Open ကိုနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ ဂျပန်နိုင်ငံတိုကျိုမြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့က၄နိုင်ငံဖိတ်ခေါ်ကျွမ်းမပြိုင်ပွဲတွေကိုကျင်းပခဲ့ပါတယ်အိရှန်ဂျပန်အမေရိကန်ရုရှားနဲ့တရုတ်နိုင်ငံကကျွမ်းမအားကစားသမား30ပါဝင်ရှင်ပြိုင်ခဲ့ပြီးတော့ဒီထဲမှာဂျပန်နိုင်ငံကအိုလံပစ်ရွှေစိတ်3ဆုရှင်ကိုဟီအိုချီမူရာရုရှားနိုင်ငံက2019ကမ္ဘာချန်ပီယံနီကီတာနာဂိုနီတို့ပါဝင်ခဲ့ပါတယ်။ပြိုင်ပွဲကတော့တိုကျိုမြို့ကအိုလံပစ်အားကစားခွဲမှာကျင်းပခဲ့တာပါ။ဗရန်ဆောင်အိုလံပစ်ပြိုင်ပွဲကိုရှင်းနှစ်ကိုရွှေဆိုင်ပြီးတဲ့နောက်ပထမဆုံးအချိန်အဲ့ဒီခွဲမှာကျင်းပခဲ့တာလည်းဖြစ်ပါတယ်။အဓိကကတော့အိုလံပစ်ပြိုင်ပွဲကိုဘေးအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်တယ်ဆိုတာကိုပြသနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုကျင်းပခဲ့တာဖြစ်တယ်လို့ဆိုပါရယ်ဒါပြင်အမေရိကန်ဂျိုမားကစားသမားကလည်းလာမယ့်အိုလံပစ်ပြိုင်ပွဲဟာတကယ်ကောင်းတဲ့ပြိုင်ပွဲဖြစ်လာမှာဖြစ်ပြီးတိုကျိုရဲ့အားကစားကွင်းတွေအဆောက်အုံတွေအားလုံးဟာအရန်ကောင်းတယ်လို့ချီးကျူးလိုက်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
Thank you.
အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်
။တန်ဇန်နီးယားနိုင်ငံမှာအောက်တိုဘာလ28ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲဟာမတမာမှုတွေရှိခဲ့တယ်လို့အတိုက်အခံတွေကကန့်ကွက်စိန်ခေါ်လိုက်ပြီးရွေးကောက်ပွဲအစ်တတရပြန်လည်ကျင်းပဖို့တောင်းဆိုနေတာကြောင့်အာနာပိုင်တွေကအတိုက်အခံတွေကိုနှိမ်နှင်းနေပါတယ်။အမှန်ပါပဲ။အဓိကအတိုက်အခံပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်ဝင်ရွေးခံတဲ့တန်ဒူလစ်ဆူအဖမ်းခံရပြီးမကြခင်ကပြန်လွတ်လာတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တန်ဇန်နီးယားနိုင်ငံရွေးကောက်ပွဲအတွင်းမူမမှန်တာတွေနိုင်ငံရေးနဲ့ဆက်နွယ်ပြီးဖမ်းဆီးတာတွေနဲ့အကြမ်းဖက်ရုံရင်းဆန်ခတ်မှုစတဲ့သတင်းတွေကြောင့်စိုးရိမ်မိပါကြောင်းအာနာပိုင်တွေအနေနဲ့မတမာမှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတာတွေကိုအပြည့်အဝကင်တွယ်ကြပါရန်နဲ့အရက်သားတွေကိုအင်အားသုံးနှိမ်နှင်းတဲ့ဆွတ်ဆွဲချက်တွေကိုလည်းပြန်လည်သုံးသပ်ကြပါလို့အမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ဖွန်ပီယိုကတွစ်တာကနေတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနဒုတိယပြောခွင့်ရပုဂ္ဂိုလ်ကေးလ်ဘရောင်းကလည်းဒီရွေးကောက်ပွဲစည်ရင်းစရာကွဲလွဲမှုတွေဟာဒီမိုကရေစီကိုတန်ဖိုးထားပါတယ်ဆိုတဲ့တန်ဇန်နီးယားနိုင်ငံရဲ့တန်ဒိဋ္ဌန်ခိုင်မာမှုကိုမေးခွန်းထုတ်เสียရှိလာတယ်လို့ပြောပါတယ်။တန်ဇန်နီးယားနိုင်ငံရွေးကောက်ပွဲကော်မရှင်ကသမ္မတရွေးကောက်ပွဲမှာသမ္မတဂျွန်မာကူဖူလီအနိုင်ရတယ်လို့ကြေညာလိုက်ချိန်မှာရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့မဲမတမာမှုတွေဖမ်းဆီးတာတွေနဲ့အကြမ်းဖက်တိုက်ခိုက်တာတွေစတဲ့ရိုက်ခတ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကဘဝင်မကျဖြစ်နေရသေးပါပဲ။တက်ဆိုင်သူအလုံးအနေနဲ့အငင်းပွားမှုတွေရှိခဲ့ရင်ထိမ့်သိမ့်သိမ့်သိမ့်နဲ့ငြိမ်းချမ်းစွာအပြေရှာကြဖို့အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းပါတယ်။တန်ဇန်နီးယားအာဏာပိုင်တွေအနေနဲ့မဲမတမာမှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းနေဆိုတဲ့ဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့ရွေးကောက်ပွဲအငင်းပွားမှုတွေနဲ့ပတ်သက်ပြီးရှင်ပြိုင်ကြတဲ့ကိုယ်စားလှယ်လောင်းတွေငြိမ်းချမ်းစွာဖြေရှင်းနိုင်ကြစေဖို့စိတ်ချရအောင်အထောက်အကူပြုရမှာဖြစ်ပါတယ်။တန်ဇန်နီးယားအစိုးရအနေနဲ့သတင်းရယူပိုင်ခွင့်အင်တာနက်လွတ်လပ်ခွင့်မြင့်တင်ရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်ငြိမ်းချမ်းစွာစုဝေးခွင့်အပါအဝင်အခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးကိုလေးစားလိုက်နာပါရန်အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်ရွေးကောက်ပွဲဝင်ရောက်ဆွတ်ဖက်တာတွေနဲ့လူအခွင့်အရေးချိုးဖောက်တာတွေအတွက်တာဝန်ရှိသူတွေကိုအမေရိကန်ကသင့်တော်တယ်လို့အရေးယူနိုင်ဖို့အတွက်မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းညှိနှိုင်းပြီးစဉ်းစားနေပါတယ်တန်ဇန်နီးယားပြည်သူတွေအနေနဲ့ကမ္ဘာတဝန်းမှာရှိတဲ့တခြားပြည်သူတွေလိုပါပဲပွင့်လင်းမြင်သာမှုနဲ့တာဝန်ခံတဲ့အုပ်ချုပ်မှုကိုထိုက်တန်ကြသလိုတံပြန်လက်စားချိန်မှာကိုကြောက်เสียမလို့ပဲဥပဒေပေါင်းအတွင်းကတန်းတူညီမျှတဲ့အခွင့်အရေးအတွက်တောင်းဆိုပိုင်ခွင့်ရှိရမှာဖြစ်တယ်လို့ဒုတိယပြောခွင့်ရကေးလ်ဘရောင်းကထောက်ပြပါဗါတယ်အမေရိကန်နဲ့တန်ဇန်နီးယားနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့နိုင်ငံရေးလုပ်ငန်းစဉ်မှာမဖြစ်မနေပါဝင်ရမယ့်သူတွေအားလုံးကိုကိုစားပြုပါဝင်စေရမှာဖြစ်တယ်လို့သူတို့အနေနဲ့လူအခွင့်အရေးနဲ့အခြေခံလွတ်လပ်ရေးကိုအသုံးချနိုင်စွမ်းရှိရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်။ချက်တာပရိနေမနေ့ကသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းအချို့ချို့ကိုဆက်လက်တင်ပြပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝါရှင်တန်ဒီစီမြို့နာကအာလင်တန်မြို့သားစစ်သည်ညံ့ကိုတွားရောက်ပြီးဗုဒ္ဓဟူးမှာကြာရောက်တဲ့ Veterans Day လို့ခေါ်တဲ့စစ်မှုတောင်းတွေကိုဂုဏ်ပြုတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ရွေးကောက်ပွဲမှာအနိုင်ရသူအဖြစ်သတ်မှတ်ခံထားရသူဂျိုးဘိုင်ဒန်ကတော့ Pennsylvania ပြည်နယ် Philadelphia မြို့ကကိုရီးယားစစ်ပွဲအထိမ်းအမှတ်စစ်သည်ညံ့ကိုတွားရောက်ပြီးစစ်မှုတောင်းများနဲ့အခမ်းအနားကိုတက်ရောက်ဂုဏ်ပြုခဲ့ပါတယ်။သမ္မတ Trump နဲ့ Joe Biden တို့အကြားမဲခွာချမှုအငနှဲငယ်သာရှိတဲ့ Georgia ပြည်နယ်ကရွေးကောက်ပွဲကျင်းပရေးထိပ်တန်းတာဝန်ရှိသူတို့ကပြည်နယ်အတွင်းကမဲတမဲချင်းစီကိုလူတွေကိုယ်တိုင်လက်နဲ့အသေးစိတ်ပြန်လဲရစ်တွက်ဖို့အမိန့်ထုတ်ပြန်လိုက်ပါတယ်။နိုဝင်ဘာလ၈ရက်နေ့ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရွေးကောက်ပွဲလေလာဆောင်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Carter Center ကကနေဦးထုတ်ပြန်ချက်ကိုနိုဝင်ဘာလ၁၀ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာမှာမဲဆန္ဒရှင်တွေအနေနဲ့လွတ်လပ်စွာရွေးချယ်မဲပေးခွင့်ရခဲ့တာကိုတွေ့ရကြောင်းဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့မြန်မာစီးပွားရေးဥပိုင် Limited ပိုင်မြန်မာဘီယာနဲ့ဖက်ဆက်လုပ်ကံမှုကရရှိတဲ့အမြတ်ငွေပေးဖို့ဆိုင်းငံ့ထားလိုက်ကြောင်းဂျပန်နိုင်ငံအခြေစိုက် Kirin အဖျော်ရမကလုပ်ငန်းအုပ်စုကပြောကြားလိုက်ပါတယ်။ဂျပန်နဲ့ပူးတွဲလုပ်နေတဲ့မြန်မာဘီယာလုပ်ငန်းနဲ့မန်လီဘီယာလုပ်ငန်းတို့ရဲ့အမြတ်ငွေဘယ်လိုခွဲဝေတယ်ဆိုတာ Amnesty International အဖွဲ့ရဲ့အစည်းအဝေးကထွက်ပေါ်လာပြီးတဲ့နောက်အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ချက်တာပရိနိမနက်ခင်းစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်မြာကိုစိတ်တပြားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရမထွန်ပါ။
This program has come to you from the Voice of America, Washington.